Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2025ခုနှစ်မတ်လ4ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 1925နဲ့30တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်မှုကကျွန်မစုမမ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းကိုပေးတဲ့အမေရိကန်အကူအညီတွေဆန့်ကန့်ထားဖို့သမ္မတထရမ့်ကညွှန်ကြားထားပါတယ်မြန်မာနိုင်ငံကအလုပ်သမားတွေရုရှားကိုပို့ဖို့အနေနိုင်ငံဆွေးနွေးခဲ့ပါတယ်အွန်လိုင်းငွေလိမ်ကိုင်းတွေကပြန်လွှတ်လာတဲ့ကင်ညာနိုင်ငံသား64ယောက်မြန်မာနိုင်ငံအတွက်မှပြစ်မိနေပါတယ်ဒီသတင်းတွေအပေါ်ဝင်တခြားထိတိုင်းအောင်သတင်းတွေကိုမတ်စုံမွန်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်နေနားဆင်ရမှာကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဇလန်စကီတို့အိမ်ဖြူရောမှာအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ဘက်ကယူကရိန်းကိုပေးနေတဲ့အကူအညီတွေကိုစိုင်းငံ့ပစ်လိုက်ပါတယ်ယူကရိန်းစစ်ပွဲဖြစ်လာတာကတော့၄နှစ်တာကာလဖြစ်လာနေပါပြီဒီလိုနိုင်ငံတကာသတင်းတွေနဲ့မြန်မာနိုင်ငံဆိုင်ရာသတင်းမှာဆိုရင်တော့အာရခတပ်တော် AA ထိုးစစ်ဆင်တိုက်ခိုက်နေတဲ့ရခိုင်ပြည်နယ်ကြောက်ဖြူနယ်စစ်တွေဘက်မှာတိုက်ပွဲတွေပြင်းထန်နေပါတယ
်ရခိုင်ပြည်ကြောက်ဖြူမာတို့ကအစကလေးဒီအားဖတ်တဲ့တို့ကအားဒါတက်တော်ကြီးတညာ
ဒီလိုမျိုးသတင်းပေးပို့ချက်အပြည့်အစုံမကြခင်မှာနားဆင်ရပါမယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးပါပါအခုရင်းဆုံးကတော့ထိတ်တန်းရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အတူကျမစုမောင်ကတင်ဆက်ပေးပါမယ်ရှင
်ယူကရိန်းကိုပေးတဲ့အမေရိကန်အကူအညီဆိုင်းငံ့ထားဖို့သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားကြောင်းအင်ဂျီရာကမလ3ရက်ဒီနေ့လာနေနောက်ပိုင်းကကြေညာပါတယ်သမ္မတကညဉ့်ညံ့ရေးအပေါ်အာရုံစိုက်ဆောင်ရွက်တာရှင်းပါတယ်ကျွန်တော်တို့လက်တွဲဘက်တွေအနေနဲ့အဲ့ဒီရင်မှန်းချက်နဲ့ပတ်သက်ပြီးထပ်တူရည်တည်ဖို့လိုအပ်ပါတယ်လို့လဲထရမ့်အစိုးရအစိုးရအစင်းမြရာရှိတူက VOA ကိုအီးမေးလ်နဲ့ပြောကြားခဲ့ပါတယ်အမေရိကန်အနေနဲ့ပေးအပ်နေတဲ့အကူအညီဟာရလကောင်တစ်ခုထွက်ပေါ်လာဖို့ဖြစ်တာကြောင့်လက်ရှိမှာအကူအညီပေးတာတွေကိုရပ်ဆိုင်းပြီးပြန်လည်သုံးသပ်နေတယ်လို့လဲဆိုပါတယ်ယူကရိန်းသမ္မတဗိုလ်လိုဒီမီဇလင်စကီကမလ3ရက်နေ့ကညစဉ်ပြောကြားတဲ့မင်းကွန်းအတွင်းမှာတော့ယူကရိန်းအနေနဲ့စစ်မှန်ပြီးမျှတတဲ့ငြိမ်းချမ်းရေးရဖို့လိုအကြောင်းထောက်ပြပါတယ်။ဒါအပြင်အနာဂတ်မှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာမျိုးမဖြစ်အောင်လူညိုရေးအာမခံချက်ကိုလည်းလိုချင်နေတာပါ။လူညိုရေးအာမခံချက်မရှိတာကြောင့်လွန်ခဲ့တဲ့17နှစ်ကရုရှားဟာခရိုင်းမီးယားကျွန်းဆွယ်နဲ့ဒွန်ဘတ်စ်ဒေသကိုသိမ်းပိုက်ခဲ့တာနဲ့ပတ်သက်ပြီးတော့လည်းဇလင်စကီကထောက်ပြပါတယ်။အဲဒီနောက်ရုရှားကယူကရိန်းကိုစစ်မျက်နှာဖွင့်တင်ပိုက်ဖို့ကြိုးစားနေပြီးစစ်ဆက်ဖြစ်နေတာရုရှားကြောင့်လို့ဆိုပါတယ်ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကလည်းယူကရိန်းအကူအညီတွေအမေရိကန်ကရပ်ဆိုင်းလိုက်တာဟာငြိမ်းချမ်းရေးအတွက်အကောင်းဆုံးဆောင်ရွက်ချက်ဖြစ်တယ်လို့ဒီကနေ့မလ4ရက်အင်္ဂါနေ့မှာသတင်းထုတ်တွေကိုပြောပါတယ်ဒါမှသာယူကရိန်းကိုငြိမ်းချမ်းရေးသဘောဝိုင်းစီတွန်းပို့တယ်လို့ဖြစ်မှာလို့လည်းဆိုပါတယ်ခင်ဗျာ
အမေရိကန်ရဲ့အကြီးဆုံးကုန်သွယ်ဘက်လည်းဖြစ်အိန္ဒိယနှစ်နိုင်ငံလည်းဖြစ်တဲ့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေအပေါ်မှာဒီကနေ့မတ်လ4ရက်နေ့ကနေစပြီးတော့အမေရိကန်ပြည်ထောင်စုကသွင်းကုန်အခွန်25ရာခိုင်နှုန်းတိုးမြင့်ကောက်ခံတော့မှာဖြစ်ပါတယ်
But very importantly, tomorrow tariffs 25% on Canada and 25% on Mexico, and that'll start.
သမ္မတဒေါ်နယ်ထရမ့်ပြောသွားတာကတော့အားလုံးသိကြတဲ့အတိုင်းပါပဲ။သွင်းကုန်အခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ကိုနောက်မှလုပ်မဲ့အစားအခုသတင်းပတ်အစောပိုင်းမှာစပါမယ်။အစောပိုင်းတုန်းကတော့ဧပြီလ2ရက်နေ့ဒါမှမဟုတ်ဧပြီလ1ရက်နေ့မှာစဖို့ပါပဲ။ဒါပေမဲ့ဧပြီလ1ရက်နေ့က April Fool Day ဆိုတော့အဲ့ဒီနေ့မှာမလုပ်ချင်လို့ပါ။ဒါကငွေကုန်ကြေးကျများနိုင်ပါတယ်ဆိုပြီးတော့မနေ့မတ်လ3ရက်နေ့ကသမ္မတထရန့်ကသတင်းတောက်တွေကိုပြောခဲ့တာပါ။ဒါကြောင့်မလို့ရက်ရွှေ့ပြီးတော့မက္ကဆီကိုနဲ့ကနေဒါကိုသွင်းကုန်အခွန်25ရာခိုင်နှုန်းတိုးကောက်မဲ့အစီအစဉ်ကိုဒီကနေ့မတ်လ4ရက်နေ့အင်္ဂါနေ့ကိုရွှေ့ခဲ့ရတာပါ။ဒါဟာသမ္မတဒေါ်နယ်ထရန့်တောင်းဆိုထားတဲ့အတိုင်းအမေရိကန်ပြည်တော်စုတွေကိုနေဆက်ဖြတ်ကျော်လူတိုင်းတရားမဝင်ရောက်မှုတွေမွေးစေဝါတင်သွင်းမှုတွေကိုအဲ့ဒီလိုမျိုးနှစ်နိုင်ငံဘက်ကဆောင်ရွက်နေတဲ့ကြားကပဲအခုလိုအခွန်တိုးကောက်မဲ့အစီအစဉ်ကိုမူလကရည်ရွယ်ထားတဲ့အတိုင်းလှုပ်ဆောင်နေတာပါ။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေပေါ်မှာသွင်းကုန်ခွန်တွေတိုးကောက်မဲ့အကြောင်းပြီးခဲ့တဲ့တလတုန်းကကြေညာခဲ့ပေမဲ့အဲ့ဒီနှစ်နိုင်ငံကသမ္မတထရန့်တောင်းဆိုတဲ့အချက်တွေကိုလိုက်နာလှုပ်ဆောင်မဲ့အကြောင်းပြောဆိုခဲ့တာကြောင့်တလနောက်ဆုတ်ပြီးခဲ့ပါတယ်။မက္ကဆီကိုနဲ့ကနေဒါတို့အတွက်လိုက်ရောပေးစရာအကြောင်းမရှိတာကြောင့်မူလအစီအစဉ်အတိုင်းအခွန်တိုးကောက်သွားမှာပါလို့သမ္မတထရန့်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့အခုလိုတရားမျှတမှုမရှိတဲ့အခွန်တိုးကောက်မှုကိုလက်တုံမပြောင်းမဲ့နေမှာမဟုတ်တဲ့အကြောင်းနဲ့ အမေရိကန်ကနေကနေဒါကိုတင်သွင်းတဲ့ကုန်ပစ္စည်းဒေါ်လာ155ဘီလျံတန်ဖိုးရှိတဲ့သွင်းကုန်လေးပေါ်မှာအခု25ရာခိုင်နှုန်းတိုးမြင့်ကောက်ခံသွားမယ်လို့ပြောပါရယ်စီးပွားရေးမှာပြည်ပပုတ်ကုန်ပေါ်မှာမိကိုဟားတားနေရတဲ့မက္ဆီကိုနိုင်ငံကတော့ပုတ်ကုန်ရဲ့80ရာခိုင်နှုန်းကိုအမေရိကန်ကိုတင်ပို့နေတာဖြစ်ပေမဲ့အမေရိကန်သွင်းကုန်လေးပေါ်မှာလည်းအခွန်တိုးမြင့်ပြီးကောက်ခံသွားဖို့စီစဉ်နေတယ်လို့မက္ဆီကိုသမ္မတကပြောပါရယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့မတ်လ4ရက်အင်္ဂါနေ့ညမှာကွန်ဂရက်လွှတ်တော်မှာမိန့်ခွန်းပြောကြားဖို့ရှိပါတယ်။ဒီမိန့်ခွန်းထဲမှာအမေရိကန်စီးပွားရေးနဲ့လူဝင်မှုကြီးကြပ်မှုဝါဒတွေအကြောင်းပြောကြားမယ်လို့ခန့်မှန်းရပါတယ်။အစိုးရဝန်ထမ်းအင်အားလျှော့ချတာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီနဲ့စကားအခြေတင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့လည်းကာကွယ်ပြောဆိုနိုင်မယ့်အခွင့်အလမ်းရမှာဖြစ်တယ်လို့ကုန်သွယ်ကုန်တွတ်ကောက်တဲ့ကိစ္စလည်းပါဝင်နိုင်ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်အတွက်အရေးကြီးဆုံးကတော့အထက်လွှတ်တော်ရောအောက်လွှတ်တော်ပါလူများစုဖြစ်တဲ့ Republican တွေကမတ်လ14ရက်အလွန်အစိုးရအသုံးစရိတ်ကိုချမှတ်ပေးဖို့ဖြစ်ပါတယ်။ဝင်ငွေနဲ့မိသားစုတွေအတွက်ကျန်းမာရေးဆောင်လျှောက်တဲ့ Medicaid အစီအစဉ်ကိုရပ်ဆိုင်းပြီး American တင်ရှိနေတဲ့ကျွေးမြီပမာဏကိုပြန်ဖြည့်ဆတ်ဖို့နဲ့ Trump သမ္မတပထမသက်တမ်းကာလ2019ခုနှစ်မှာအခွန်ပြုပြင်ပြောင်းလဲတဲ့အစီအစဉ်အကောင့်ထဲပေါ်လာမှာလိုအပ်တဲ့ငွေကြေးပမာဏကိုဖြည့်ဆည်းဖို့နဲ့ပတ်သက်ပြီး Republican နေကြားထဲမှာသဘောထားကွဲလွဲနေတာပါ။သမ္မတ Trump ကတော့ One Big Beautiful Bill လို့ခေါ်တဲ့ American ပြည်တွင်းမူဝါဒနဲ့ပတ်သက်တဲ့အသုံးစရိတ်ကိုလွတ်တော်ကအတည်ပြုပေးဖို့စိတ်အားထက်သန်နေပါတယ်။ရှေ့ဆက်ပြီးအလုပ်တွေအများကြီးလုပ်အောင်မှာဖြစ်တယ်လို့ America ပထမဆိုတဲ့မူဝါဒကိုအကောင့်ထဲဖော်နေတာဖြစ်တယ်လို့လူများစုအောက်လွှတ်တော်ဥက္ကဋ္ဌ Mike Johnson ကသတင်းတောက်တီကိုလွန်ခဲ့တဲ့သတင်းပတ်ကပြောကြားခဲ့ပါတယ်ခင်ဗျာ။
တရုတ်ကွန်မြူနစ်ပါတီ CCP နဲ့တရုတ်လူမျိုးတွေကြားမှာကွဲပြားခြားနားမှုရှိကြောင်းရှင်းလင်းဖော်ပြထားပြီးတော့ပြိုင်ဘက်နှစ်နိုင်ငံကြားမှာတရုတ်နိုင်ငံသားတွေအပေါ်ကိုအမေရိကန်ပြည်ထောင်စုအနေနဲ့ရန်သူအဖြစ်မရှုမြင်ကြောင်း VOA ကတွေ့ရှိတဲ့အမေရိကန်နိုင်ငံသားရေးဌာနတွင်ညွှန်ကြားချက်မှာဖော်ပြထားပါတယ်။ဒါကတော့သမ္မတဒေါ်နယ်ထရမ့်ရဲ့ပထမသက်တမ်းအတွင်းမှာအမေရိကန်နိုင်ငံသားရေးဌာနကရက်တီပြောဆိုခဲ့တဲ့မူဝါဒတွေနဲ့လည်းကိုက်ညီနေပါတယ်။မကြသေးခင်တုန်းကအမေရိကန်တန်ယုံနဲ့ကောင်စစ်ဝေယုံတွေအတွက်ထုတ်ပြန်ကြမှာလဲတရုတ်လူမျိုးတွေလို့နန်စားတုံပြောဆိုတဲ့ဆိုရင်တရုတ်လူမျိုးယဉ်ကျေးမှုနဲ့ဘာသာစကားတွေပေါ်မှာစန့်ကျင်ဘက်အတိတ်ဘက်တက်ရောက်မှုတွေဖြစ်ပေါ်မှာစိုးရိမ်ရတဲ့အတွက်အသေးချာရှင်းလင်းကွဲပြားအောင်တုံတုံပြောဆိုကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကညွှန်ကြားထားပါတယ်။အမေရိကန်တန်ယုံနဲ့ကောင်စစ်ဝေယုံတွေရဲ့ထုတ်ပြန်ချက်တွေအပြင်မိကွန်းပြောတဲ့အခါမှာလဲတရုတ်အစိုးရရဲ့လှုပ်ဆောင်မှုတွေကိုရည်ညွှန်းပြောဆိုတဲ့အခါမှာတရုတ်ကွန်မြူနစ်ပါတီဆိုတာကိုကွဲကွဲပြားပြားဖြစ်အောင်ပြောဆိုဖို့နဲ့ကွန်မြူနစ်ပါတီကတာနိုင်ငံရေးစီးပွားရေးစီရေးစားတဲ့တိုင်းပြည်အတွက်ဆုံးဖြတ်ချက်တွေအားလုံးကိုချမှတ်နေတဲ့အဖွဲ့အစည်းဖြစ်တယ်ဆိုတာကိုပေါ်လွင်အောင်လှုပ်ဆောင်ကြဖို့ညွှန်ကြားထားပါတယ်
ပြည်ရေးအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.5 kHz 15953 9.25 kHz 11803 9.30 kHz 9963တို့အပြင်စနေတနင်္ဂနွေတွေမှာ9.19 kHz 15.9ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုရုရှားသမ္မတဗလာဒီမီပူတင်ကမော်စကိုမြို့တော်ခရမလင်မှာဒီကနေ့လက်ခံတွေ့ဆုံပါတယ်တွေ့ဆုံမှုအတွင်းနိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေဆွေးနွေးမယ်လို့လည်းခန့်မှန်းပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်အာဏာသိမ်းခဲ့တာ2022ခုနှစ်မှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာတွေကြောင့်အနောက်နိုင်ငံတွေကဝိုင်းပယ်ခံနေရတဲ့နိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နေတာပါစပ်ပြိုးရေးနျူကလ িয়ার စွမ်းအင်ကဏ္ဍတွေအပါအဝင်နေပယ်အတော်များများမှာပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာကောင်းတွေတွေ့ရတဲ့အကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒီကနေ့အစောပိုင်းတွေ့ဆုံခဲ့တဲ့ရုရှားဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ရုရှားနဲ့မြန်မာအပေါ်ဥပဒေမဲ့ပိတ်ဆို့တံခတ်မှုတွေချမှတ်ထားပေမဲ့ကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအောင်မြင်မှုရရှိနေပြီးအပြန်အလှန်ကုန်သွယ်မှုတွေလည်းတိုးလာနေပါတယ်လို့ရုရှားဝန်ကြီးချုပ်မီခေးလ်မီရှူစတင်းကပြောကြားခဲ့တာပါငင်းကြတဲ့လုပ်ငန်းသုံးနျူကလ িয়ার စွမ်းအင်တည်ယူပို့ဆောင်ရေးအခြေခံအဆောက်အုံနဲ့စိုက်ပျိုးရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်နိုင်မဲ့အခွင့်အလန်းကောင်းတွေရှိနေတယ်လို့လဲရုရှား Interfax သတင်းဌာနကကိုးကားဖော်ပြပါတယ်မြန်မာနိုင်ငံတဝက်အထူးစီးပွားရေးဇုံမှာယင်းနှိမ့်မြုံနံမှုတွေလှုပ်ဖို့စီစဉ်နေကြောင်းလဲပြောဆိုထားပေမဲ့ဘယ်ကုမ္ပဏီဆိုတာကိုတော့ဖော်ပြမထားပါဘူးရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကလည်းမြန်မာနိုင်ငံဟာအရှိအာရှဒေသမှာအလွန်အရေးကြီးတဲ့မိတ်ဖက်နိုင်ငံဖြစ်ပြီးဆက်ဆံရေးတွေတိုးမြင့်နေကြောင်းပြောဆိုထားပါတယ်ရုရှားနိုင်ငံမှာအလုသမားဥယျာဉ်ရှားပါးနေတာကြောင့်အရင်ဆိုဗီယက်ပြည်ထောင်စုလက်ထက်ကမိတ်ဖက်နိုင်ငံတွေအပြင်မြန်မာနိုင်ငံအပါအဝင်တခြားနိုင်ငံတွေကအလုသမားတွေခေါ်ယူဖို့စီစဉ်နေကြောင်းရုရှားစီးပွားရေးဝန်ကြီးဌာနရဲ့ပြောကြားချက်ကိုကိုးကားပြီးတော့လဲအစိုးရပိုင်းတက်စ်သတင်းမှာဖော်ပြပါရခင်ဗျာ
နာမည်ဆိုးနဲ့ကြော်ကြတဲ့ online ငွေလိမ်လေခိုင်းနေရှိနေတဲ့မြန်မာနိုင်ငံကရင်ပြည်နယ်ကနေပြီးတော့ကဲထုတ်နိုင်ခဲ့တဲ့ကင်ညာနိုင်ငံသား60ကျော်အခုလက်ရှိထိုင်းမြန်မာနယ်စပ်မှာပိတ်မိနေပါတယ်လို့ကင်ညာအစိုးရကဒီကနေ့မတ်လ4ရက်နေ့မှာပြောပါတယ်ပြန်ပြီးတော့လွတ်လောက်တဲ့နိုင်ငံသားတွေထဲမှာတော့ကင်ညာနိုင်ငံသား64ယောက်ပါပေမဲ့သူတို့ဟာထိုင်းဘက်ခြမ်းကိုကူးလာနိုင်တာမရှိဘဲနဲ့မြန်မာဘက်ထဲမှာပဲပိတ်မိနေတယ်လို့ကင်ညာအစိုးရပြည်ပရောက်နိုင်ငံသားများအရေးဆိုင်ရာဌာနက H လူမှုကွန်ရက်မှာရေးပါတယ်ထိုင်းမြန်မာနယ်စပ်မှာဥပဒေမဲ့ငွေလိုင်းနဲ့စကန်စင်တာတွေတိစောက်ပြီးတော့မြန်မာတဲ့လုခလာစာတွေနဲ့အလုပ်ပေးမယ်ဆိုပြီးတော့နိုင်ငံသားတွေကိုလိန်ပြီးတော့ခေါ်ခဲ့တာပါဒါပေမဲ့အလုပ်သမားတွေရောက်လာတဲ့အခါမှာတော့တရုတ်ကြားဖြန့်ရာဇဝတ်ဂိုင်းတွေကနေပိတ်လောင်ပြီးတော့သူတို့ကိုလိန်လေပြီးတော့ကျုံပြုခန်းခဲ့တာဖြစ်ပါတယ်တရုတ်ရဲ့ဖိအားပေးမှုကြောင့်မို့လို့ထိုင်းမြန်မာပူးပေါင်းဖြိုခွင်းနှိမ်နင်းခဲ့ရမှာတော့အ ਨੇ စုံနိုင်ငံပေါင်း2000ဆင်ကလုပ်သမားပေါင်း 9000 လောက်လွတ်မြောက်လာခဲ့ပေမဲ့သူတို့ကိုနေရပြန်ပို့ဖို့တော့အခက်အခဲတွေရှိနေပါတယ်ရှင်
စင်ကာပူနိုင်ငံမှာအွန်လိုင်းငွေလင်ကိုင်းဒီရဲ့လက်ချက်နဲ့ငွေအမြောက်များဆုံးရှုံးခဲ့တာကြောင့်အဲ့ဒီလိုလိမ့်လေသူတွေကိုချိန်တန်ပေးတော့ဖို့စဉ်းစားသုံးသပ်နေတယ်လို့စင်ကာပူအာဏာပိုင်ကဒီကနေ့မတ်လ၄ရက်နေ့မှာပြောပါတယ်။2024ခုနှစ်အတွင်းအမေရိကန်ဒေါ်လာ118တန်းနီးပါးဖြစ်တဲ့စင်ကာပူဒေါ်လာ 1.1 ဘီလီယံဆုံးရှုံးခဲ့ကြောင်းရဲတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပြီးဒါဟာ2023ခုနှစ်ကလည်းဆိုင်80ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်။အလုံးအမတန်ကြီးမားတဲ့အန္တရာယ်ကျူးလွန်သူတွေဖြစ်တာကြောင့် online ငွေကြေးလိမ်လည်မှုနဲ့ပတ်သက်တဲ့ပြစ်မှုကျူးလွန်သူတွေကိုကျိန်တန်အပြစ်ပေးဖို့စဉ်းစားတော့မှာဖြစ်တယ်လို့ပြည်ထရေးဝန်ကြီးဆွန့်ရွှေလင်းကပြောပါတယ်ခင်ဗျာ
။ဂါဇာကမ်းမြောင်ကိုတောက်သုံးရေကနေလွဲလို့ကြံတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတင်ပို့ခွင့်ပိတ်ပင်တားမြစ်တဲ့အစ္စရေးရဲ့ဆုံးဖြတ်ချက်ကြောင့်အသက်ရှင်နေထိုင်ရေးအတွက်ကလေးငယ်တွေနဲ့မိသားစုတွေမှာအခက်အခဲဖြစ်လာပြီးတော့နောက်ဆက်တွဲကြီးမားတဲ့တက်ရောက်မှုတွေဖြစ်လာနိုင်တယ်လို့ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF ကပြောပါရယ်အစ္စရေးရဲ့မတ်လ3ရက်နေ့ကချမှတ်လိုက်တဲ့ဒီဆုံးဖြတ်ချက်ကြောင့်အရက်သားတွေအတွက်အသက်ကိုကယ်တင်နိုင်မဲ့အစီအစဉ်တွေထိခိုက်စားနိုင်ကြောင်းနဲ့ကလေးငယ်တွေအတွက်အသက်ကယ်လမ်းကြောင်းဖြစ်တဲ့အကူအညီတွေပေးပို့နိုင်ရေးအပြည့်အခက်ရစေးရေးသဘောတူညီချက်ရမှာဖြစ်နိုင်တာကြောင့်အကူအညီတွေကိုလွတ်လပ်စွာဆောင်နိုင်အောင်လှုပ်ကြဖို့အရေးကြီးကြောင်းကိုလည်းသူကပြောပါတယ်ပထမအဆင့်အပြစ်ခတ်ရစေးရယာယီသဘောတူညီချက်ကတော့ပြီးခဲ့တဲ့စနေနေ့ကတက်တန်းကုံဆုံးသွားပြီဖြစ်ပါတယ်ရှင်အင်္ဂါညရဲ့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုင်းနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထိတ်တဲရောက်နိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်ပြခဲ့တဲ့သတင်းပတ်တုန်းကသမ္မတဒေါ်နယ်ထရန့်နဲ့သမ္မတဇလန်စကီတို့အိမ်ဖြူတော်မှာအခြေတင်ဖြစ်ခဲ့ပါတယ်အဲ့လိုဖြစ်ပြီးတဲ့နောက်မှာဥရောပအနေနဲ့ဥဆောင်ပြီးတော့ယူကရိန်းပြည်ပခအဆုံးသတ်ရေးနိုင်ငံရေးအရအပြင်းထန်ကြိုးပမ်းနေတဲ့အချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကယူကရိန်းကိုပေးနေတဲ့အကူအညီတွေကိုမနေ့တုန်းကပဲဆိုင်းငံ့လိုက်ပါတယ်ဒီလိုမျိုးအခြေအနေတွေကြောင့်ကမ္ဘာနိုင်ငံတော်တော်များများကဒီပြည်ပခနဲ့အိမ်ဖြူတော်ကိုအာရုံစိုက်ပြီးတော့စောင့်ကြည့်လာကြပါတယ် VOA ရဲ့အိမ်ဖြူတော်ဆိုင်ရာသတင်းတောက် Anita Bauer သတင်းပေးပို့ထားတာကိုကိုစောမိုးကျော်ကတင်ပြပေးပါမယ်ရှင်
ပြီးခဲ့တဲ့ရသက်တပတ်အတွင်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဇာလင်စကီတို့အခြေအတင်ဖြစ်ခဲ့ပြီးနောက်ဥရောပအနေနဲ့ယူကရိန်းရဲ့အနာဂတ်အတွက်စိုးရိမ်မှုတွေမြင့်တက်လာပါတယ်။ပြီးခဲ့တဲ့ရသက်တပတ်အတွင်းလက်မှတ်မထိုးဖြစ်ခဲ့တဲ့မြေရှားတပ်ထုကိစ္စဟာယူကရိန်းကိုအကူအညီတွေဆက်ပေးရမှာအဓိကကျတဲ့အချက်ဖြစ်ပါတယ်။ယူကရိန်းအနေနဲ့ဆက်လက်ရပ်တည်နိုင်ဖို့ဆိုရင်သမ္မတဇာလင်စကီအနေနဲ့ငြိမ်းချမ်းရေးအတွက်အပေးအယူလုပ်ဖို့လိုတယ်လို့စီးပွားရေးသမားအမြင်ရှိသူသမ္မတထရန့်ကပြီးခဲ့တဲ့တနင်္လာနေ့တုန်းကရှင်းရှင်းပဲပြောခဲ့ပါတယ
်။ We have to make a deal and the deal can be made very fast. It should not be that hard.
ကျွန်တော်တို့အပေးယူလို့ညှိနှိုင်းရပါမယ်။မြန်မြန်ဆန်ဆန်ဖြစ်ဖို့လိုပါတယ်။အပေးယူလို့ရမယ့်ကိစ္စကတိတ်မခက်ခဲပါဘူး။အမြန်လို့လုပ်ရတဲ့ကိစ္စပါ။ရုရှားကတော့အပေးယူလို့ညှိနှိုင်းကျင်တယ်လို့ကျွန်တော်ယုံကြည်ပါတယ်။သိကြပါတယ်။ယူကရိန်းပြည်သူတွေကလည်းငြင်းချမ်းရေးအတွက်အပေးယူလို့ညှိနှိုင်းလိုတယ်လို့ယုံကြည်ပါတယ
်။တနင်္လာနေ့အစောပိုင်းတုန်းကတော့ရုရှားယူကရိန်းစစ်ပွဲဟာဆက်ပြီးကြာနိုင်သေးတယ်လို့သမ္မတဇာလင်စကီကပြောဆိုခဲ့တဲ့အပေါ်သမ္မတထရန့်ကသူ့ရဲ့လူမှုကွန်ရက်မှာဝေဖန်ပြောဆိုခဲ့ပါတယ်။သမ္မတဇာလင်စကီရဲ့အဆိုးဆုံးမှတ်ချက်ဖြစ်ပြီးအမေရိကန်ကဆက်လက်တိုက်ခတ်နိုင်မှာမဟုတ်ဘူးလို့သမ္မတထရန့်ကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်သမ္မတထရန့်အနေနဲ့ဘာဆက်လုပ်မယ်ဆိုတာကိုခံမှန်းရခဲ့တယ်လို့ Washington Institute for Near East policy အဖွဲ့ကသုတေသီ Anna Brush Fiskara ကအခုလိုပြောပါတယ
် It's not clear what Trump's plan really is what we can also see what
တရာထရမ့်ရဲ့နောက်လုံးမဲ့အစီအစဉ်ဟာဘာလဲဆိုတာကိုသေချာမသိနိုင်ပါဘူး အခုဘာတွေတွေ့မြင်နေရလဲဆိုတော့ဒီရတရပတ်ကုန်ပိုင်းမှာဖြစ်ခဲ့တာတွေပါဥရောပအနေနဲ့ကတော့ရုရှားကိုဟန်တားနိုင်အောင်တိုးမြင့်ကြိုးပမ်းနေပါတယ
်တိကက်တက်ဘတ်တောက်ကြနေတော့ငါသမ္မတဇာလင်စကီကအမေရိကန်အင်ဗျူတော်ကနေထွက်ခွာသွားပြီးတဲ့နောက်သူ့ရဲ့မဟာမိတ်တွေရှိရာဥရောပကိုတွားရောက်ခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်ကီယာစတီမာကကြိုဆိုခဲ့ပါတယ်ဗြိတိန်အနေနဲ့ငြိမ်းချမ်းရေးတပ်ဖွဲ့တွေစေလွတ်ဖို့ကန့်လန့်ချက်နဲ့ယူကရိန်းလေကြောင်းရန်ကာကွယ်ရေးအတွက်ဒေါ်လာ1ဘီလီယံဘိုးရှိတဲ့မစ်ဆိုင်အလုံး9000ပေးဖို့ကတိပြုခဲ့ပါတယ
် Mr. Speaker it is right that Europe do the heavy lifting
ဂရုပါနေနဲ့ငြိမ်းချမ်းရေးအတွက်အပြင်းထန်ကြိုးပမ်းနေပါတယ်ဒါပေမဲ့အမေရိကန်ကအခိုင်အမာကြောထောက်နောက်ခံပေးဖို့လည်းလိုပါတယ
်ပြီးခဲ့တဲ့တနင်္လာနေ့တုန်းကယူကရိန်းပဋိပက္ခမှာအဓိကပါဝင်နေတဲ့နှစ်ဦးလုံးကသူတို့ရဲ့အမြင်သဘောထားတွေကိုကဘာကိုထုတ်ဖော်ပြောဆိုခဲ့ပါတယ်ဒီသတင်းစကားတွေဟာ၃နှစ်ကြာပြီဖြစ်တဲ့ယူကရိန်းပဋိပက္ခမှာနှစ်ဖက်ဘလောက်အလံဝေးနေသေးတယ်ဆိုတာကိုဖော်ပြနေပါတယ်သမ္မတဇာလင်စကီကအခုလိုပြောဆိုခဲ့ပါတယ
်အဒုမရှင်နရီဗ်နူရီဗ်နီပီတရန်ကဘူဒအပရိုဒော့ဂျိုတစ်တမူရှူ
အမေရိကန်အနေနဲ့အကူအညီတွေဆက်ပေးမယ်လို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့ယူကရိန်းကြာဆုံးတာဟာသမ္မတပူတင်အနိုင်ရသွားတာတခုတည်းမဟုတ်ပါဘူးဥရောပရောအမေရိကပါကြာဆုံးတာပါဒါကြောင့်သမ္မတပူတင်ကိုအနိုင်ရစေမဲ့အခွင့်အလမ်းပေးတာမျိုးတွေကျွန်တော်တို့အားလုံးမလုပ်လို့ကြပါဘူးလို့ကျွန်တော်ထင်ပါတယ
်ရုရှားသမ္မတဗလာဒီမာပူတင်ရဲ့ပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကလည်းအခုလိုပြောပါတယ
်
သူတို့ကစစ်ကိုဆက်တိုက်ချင်နေတာပါဒါကြောင့်မို့အမေရိကန်နဲ့ရုရှားကစူးစမ်းနေဦးနေတယ်မလုံလောက်ပါဘူးအဓိကအရေးကြီးဆုံးအပိုင်းကမပါဘူးဖြစ်နေပါတယ
်အခုလိုအချိန်မှာပဲတရုတ်ကလည်းငြိမ်းချမ်းစွာဖြည့်ရှင်းနိုင်ဖို့ဆန္ဒပြုပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချန်ကအခုလိုပြောပါတယ
်中国不是乌克兰危机的制造者也不是当事方
တရုတ်ဟာယူကရိန်းပြဿနာကိုဖန်တီးသူဒါမှမဟုတ်ပါဝင်ပတ်သက်သူမဟုတ်ပါဘူးဒီပြဿနာကိုငြိမ်းချမ်းစွာဖြည့်ရှင်းနိုင်ဖို့ကြိုးပမ်းမှုအလုံးကိုတရုတ်ကထောက်ခံပါတယ်နှစ်ဖက်စလုံးရဲ့စိုးရိမ်ချက်တွေကိုရေရှည်ဖြည့်ရှင်းပေးနိုင်မယ့်နည်းလမ်းတွေကိုဒီပဋိပက္ခမှာပါဝင်နေသူတွေအနေနဲ့ရှာဖွေလှုပ်ဆောင်နိုင်မယ်လို့မျှော်လင့်ပါတယ
်။အမေရိကန်ရဲ့အကူအညီတွေဟာပြဿနာကိုဖြေရှင်းပေးနိုင်မယ့်နည်းလမ်းကိုအထောက်အကူဖြစ်မဖြစ်သေးကြဖို့အတွက်ပေးနေတဲ့အကူအညီတွေကိုရပ်ဆိုင်းထားပြီးပြန်လည်သုံးသပ်နေတယ်လို့သမ္မတအင်ဗျူရောတာဝန်ရှိသူတွေက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။ယူကရိန်းကိစ္စအတွက်သူထပ်ပြောစရာရှိတယ်လို့သမ္မတထရန့်ကအမေရိကန်စံတော်ချိန်ဒီကနေ့အင်္ဂါနေ့ညလွတ်တော်မှာပြောမယ့်မိန့်ခွန်းကိုရည်ညွှန်းပြောဆိုထားပါတယ
်ကိုဇမိုးကြပါရှင်သောရရှင်များရှင်အမေရိကန်စံတော်ချိန်မတ်လ4ရက်နေ့ဒီကနေ့ည9နာရီမြန်မာစံတော်ချိန်နဲ့ဆိုရင်တော့မတ်လ5ရက်နေ့မနက်8နာရီမှာအမေရိကန်ဆိုရသည့်ရဲ့မူဝါဒနဲ့လက်တလောဆောင်ရွက်မှုတွေနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်အမေရိကန်လွှတ်တော်ကိုမိန့်ခွန်းပြောဆိုဖို့ရှိပါတယ်အဲ့လိုမျိုးသမ္မတထရန့်ရဲ့မိကွန်းပြောဆိုမှုကိုကျမတို့ VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ရဲ့ website စာမျက်နှာမှာလည်းအချိန်နဲ့တပြေးညီထုတ်နှုတ်တင်ဆက်ဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာလိပ်စာကတော့ facebook.com/voaburmese ဖြစ်ပြီးတော့ YouTube ကတော့ youtube.com/voaburmese ဖြစ်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။မြန်မာစံတော်ချိန်မတ်လ5ရက်နေ့မနက်၈နာရီမှာတော့ VOE ရဲ့ Facebook နဲ့ YouTube အပြင် website မှာလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးတော့ Ukraine စစ်ဖြစ်တဲ့၄နှစ်ကာလနဲ့နိုင်ငံသားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။ Ukraine စစ်ပွဲဖြစ်လာတာကတော့၄နှစ်တာကာလအတွင်းကိုရောက်ရှိလာပြီဖြစ်ပါတယ်။အဲ့ဒီကာလမှာတော့ Ukraine နိုင်ငံသား6.8သန်းဒုက္ခသည်တွေဖြစ်လာပါတယ်ဒီစစ်ပွဲကြီးပြီးဆုံးသွားရင်တော့မှဒီဒုက္ခသည်တွေကထက်ဝက်လောက်နေပါပဲနေရက်ကိုပြန်လာဖို့ရည်ရွယ်ထားကြပါတယ်ဒုက္ခသည်တွေအခုထက်ပိုပြီးတော့နေရက်ပြန်လာနိုင်ရေးဘလို့မျိုးအားပေးသင့်ပါသလဲ VOA သတင်းတောက် Lishard Bakleska Kiev မြို့တော်ကနေသတင်းပေးပို့ထားတာကိုအခြေခံပြီးတော့မက်ခင်လီကတင်ပြပေးထားပါတယ
်ဒါကယူကရိန်းနိုင်ငံအရှေ့ပိုင်းကဘမုတ်မြို့ပါ2023ခုနှစ်ຫນွေဦးမှာရုရှားဘက်ကတိန်းနာကိုမခံရခင်တုန်းကမြို့လိုပါပဲဒီမြို့မှာအရင်တုန်းကနေခဲ့တဲ့ဟာရီနာဟူရာနိုတို့မိသားစုဟာရုရှားဘက်ကနေဒီမြို့ကိုအပြည့်အဝကျူးကျော်မှုမလုပ်ခင်အစောပိုင်းနှစ်ထဲကထွက်ပြေးခဲ့ကြသူတွေပါအခုတော့သူမှပြန်စရာနေရာမရှိတော့ဘူးလို့သူကပြောပါတယ်
2022ခုနှစ်အောက်တိုဘာလတုန်းကအွန်လိုင်းကဗီဒီယိုတစ်ခုကိုတွေ့ရ
အဲ့ဒီဗီဒီယိုထဲမှာတွေ့ရတဲ့ကျမတိုက်ခန်းလေးကိုကျမမှတ်မိတာပေါ့။ထောင်နားမှာရှိတဲ့ကျမသမီးလေးရဲ့အိတ်ခန်းလေးကတော့ဒီတိုင်းပဲရှိနေတယ်။ကွန်ပျူတာမော်နီတာနဲ့သူ့ကိုတင်ထားတဲ့ဇပွဲလေးကလည်းဒီတိုင်းပဲ။ဒါပေမဲ့ကျန်တဲ့ဟာတွေအားလုံးကတော့ပျက်စီးကုန်ပြီ
။
ဟူရာနိုနဲ့သူ့ရဲ့မိသားစုဟာပိုလန်မှာနေတာ၃နှစ်ရှိနေပါပြီ။ယူကရိန်းကိုပြန်လာဖို့ကတော့သူ့အနေနဲ့မဖြစ်နိုင်တော့ဘူးလို့လည်းသူကပြောပါတယ
်။
ကျမပိုလန်ဘာသာစကားကိုကောင်းကောင်းပြောနိုင်အောင်သင်ထားတယ်။ပြည်နယ်အဆင့်ဘာသာစကားကျွမ်းကျင်မှုဆောင်ပွဲပွဲဖြစ်တဲ့ B1 level လို့ခေါ်တဲ့ဆောင်ပွဲပွဲကိုလည်းအောင်ထားပြီးပြီ။ပိုလန်စီးရင်ကိုင်တင်းနဲ့လည်းတက်ခဲ့တယ်။သမီးကလည်းတက်ကတူတက်နေပြီ။ဆိုတော့ဒီမှာပဲဆက်နေဖြစ်တော့မှာပါ
။ယူကရိန်းပြည်သူအများစုကလည်းစစ်ပွဲကနေထွက်ပြေးနေကြတာပါလို့လည်းဟူရာနိုကသူ့ရဲ့ထင်မြင်ချက်ကိုပြောပါတယ်။ Kyiv မြို့မှာရှိတဲ့အစိုးရမဟုတ်တဲ့သုတေသနအဖွဲ့အစည်းတစ်ခုဖြစ်တဲ့ Center for Economic Strategy ရဲ့အမှုဆောင် Director Hashilevsky ကလည်းဒီအမြင်ကိုလက်ခံပါတယ်။
было на прикинце 22 року.
အထောက်နဆန်နေခုနစ်ကုန်ပိုင်းကကျွန်တော်လုတ်ခဲ့တဲ့စစ်တမ်းမှာယူကရိန်းဒုက္ခသည်အများစုရဲ့90ရာခိုင်နှုန်းကျော်ကျော်ကနေရပြန်မယ်လို့ရှင်းရှင်းလင်းလင်းရည်ရွယ်ထားတာကိုတွေ့ရပါတယ်။ခုတော့ပြန်လာမဲ့သူနှုန်းက20ရာခိုင်နှုန်းဝင်းကျင်ပေါ်တော့ကျဆင်းသွားကြပြီဗ
ျ။
လုံခြုံမှုမရှိတာဟာအဓိကအကြောင်းရင်းလို့လည်းရှီလက်စကီကပြောပါတယ်။မာဂရီတာစစ်နီကတော့ဟိုကာလှုံ့ဆော်စီယုံရင်အဖွဲ့ရဲ့ပူတွဲတီထောင်သူပါ။တခြားအတားအဆီးတွေဖြစ်တဲ့အလောက်ကိုင်းတဲ့နေစရာနေရာမရှိတာကလည်းဒုက္ခတွေတွေပြန်မလာနိုင်တဲ့အကြောင်းရင်းလို့ပြောပါတယ်
။ချီဘူဒရဘိုတချီဘူဒ
ကလေးတွေအတွက်အခြေခံအဆောက်အုံတွေကြောင်းနဲ့အနာကက်အလားလားဒါတွေကလည်းသူတို့ပြန်လာမလားဒါမှမဟုတ်နိုင်ငံသားမှာပဲဆက်နေမလားဆိုတဲ့ဆုံးဖြတ်ချက်ကိုလွှမ်းမိုးနိုင်တဲ့ကြီးမားတဲ့အချက်တွေပါပဲ
။စစ်နီကယူကရိန်းမှာ9နှစ်နေခဲ့ပြီးတော့အလုပ်လုပ်ခဲ့တဲ့သူပါဒါပေမဲ့ယူကရိန်းစစ်ပွဲဖြစ်တဲ့အခါမှာတော့သူကယူကရိန်းမျိုးကိုပြန်မှုဆုံးဖြတ်ခဲ့ပါတယ်
Я людина, яка з мігрантським досвідом, яка жила за кордоном.
Чима га шве пяо ачэ ча ні тай гэ рэ атвэ чон шы ні ро. Ді лю рэ ёе чаў ёе му рэ нэ на чэ му рэ го на лэ ба рэ.
Center for Economic Strategy га ро Ukraine дукха тэ рэ ёе 80 я гай нон ха тру ма шы ні рэ ъе чэн тэ по би нэн ча рэ алоу рэ го лоу ні ча рэ лу пё ба рэ. Шве пяо ні тай му муа ра сан я чвэн чин ду Andrei Gudesky га ро Ukraine ソ я га апхе ту ку ку ша най лу အခြေအနေတွေကကောင်းမွန်ငြိမ်းချမ်းသွားတယ်ဆိုရင်တော့ယူကရိန်းဒုက္ခသည်တွေဟာသူတို့ရဲ့မူလအခြေအနေအဆင့်အတန်းတိုင်းပြန်လည်အခြေချနေထိုင်ခြင်းကြကြောင်းပြောပါတယ်
။ Давайте держава буде створювати умови
အစိုးရဘက်ကဒီမှာစီးပွားကောင်းလာအောင်လုပ်မယ်။လှုပ်ရှင်တွေကလည်းပြန်ဝင်လာတဲ့ဒုက္ခသည်တွေကိုအလုပ်ခတ်မယ်။အိမ်ငှားနေနေလောက်တဲ့ဝင်ငွေတွေရအောင်အခွင့်အရေးပေးမယ်ဆိုရင်ပေါ့
။ယူကရိန်းမှာဆက်နေဖို့အတင်းအကျပ်စေခိုင်းခံထားရတဲ့သူတွေတောင်မှစစ်ကြီးပြီးသွားရင်ယူကရိန်းမှာဆက်ရှိနေဖို့ဆိုတာကမသေးကြလာပါဘူး။
ဇဒုစနီဂျီနီမိုပီ
စစ်တမ်းတွေအရနေဆက်ဂိတ်တွေဖွင့်လိုက်တာနဲ့နောက်ထပ်ယူကရိန်းပြည်သူတွေကထပ်ပြီးတော့ထွက်သွားနိုင်ပါတယ်။ဒါကြောင့်ကျမတို့နေထိုင်နေတဲ့ယူကရိန်းမျိုးကိုကျူးကျော်မှုတံကိုခံနေရတဲ့ယူကရိန်းပြည်သူတွေရဲ့အခြေအနေတွေကိုလည်းထည့်ပြီးတော့စဉ်းစားသင့်ပါတယ
်
။ကမ္ဘာကူလာသမဂ္ဂအဖွဲ့ကြီးကတော့တကမ္ဘာလုံးမှာယူကရိန်းဒုက္ခသည်9တန်းခန့်ရှိကြောင်းနဲ့ဒါဟာစစ်မဖြစ်ခင်လူဦးရေရဲ့6ပုံတပုံနီးပါးရှိတယ်လို့ပြောပါတယ်ရှင်။
ဒါကတော့ယူကရိန်းစစ်ပွဲဖြစ်လာတဲ့၄နှစ်တာကာလမှာယူကရိန်းနိုင်ငံသား6တသမ8တန်းကျော်ဒုက္ခသည်ဖြစ်လာနေတဲ့အခြေအနေမက်ခင်လီကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကစီးရီးအခြေအနေကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်ကြောက်ဖြူနယ်စစ်တွေမြို့နယ်မှာတော့စစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတယ်လို့ဒေသခံစီးရီးအကဲခတ်တွေကပြောပါတယ်။နောက်ပြီးတော့ရခိုင်စီရေးပြိပခါကတော့အခုဆိုရင်ရခိုင်ပြည်နယ်သာမကဘဲနဲ့ရခိုင်နဲ့ကက်လျက်ရှိနေတဲ့မကွေးတိုင်းနဲ့ပဲခူးတိုင်းဘက်ကိုပါပြန့်နှံ့လာတယ်လို့ပြောပါတယ်ရခိုင်စီရေးနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ
်ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းလောက်ကစပြီးတော့စစ်ကောင်စီနဲ့အာရခတပ်တော် AA အကြားနှစ်ဖက်တိုက်ပွဲတွေစတင်ခဲ့တဲ့ရခိုင်တောင်ပိုင်းကကြောက်ဖြူမြို့နယ်မှာဒီကနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါကြောက်ဖြူမြို့ပြင်ကစစ်ကောင်စီရဲ့တညဝရီရေတပ်ဌာနချုပ်အနီးမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးတော့လက်နက်ကြီးပစ်ခတ်မှုတွေရှိတယ်လို့ဒေသခံစီအကဲခတ်တယောက်ကပြောပါတယ
်။အခုဒါဒီခိုင်ဒီတောက်ဖြူမာတို့ဒါတစ်ခါလေးဒီအာရခတ်တုတ်ကအဲဒါဟိုတက်တော်ကြီးရဲ့တညဝရီဒီတဲ့ဌာနချုပ်ကတော့ပိုစစ်စင်နေလို့ရှားတယ်ပေါ့။အဲတက်တော်စီကလည်းအမှဟိုသူတို့ရဲ့ဒါပင်လီပင်ချင်းမှာရောက်နေတဲ့စစ်ဝါနေပြည်တော်ကလည်းဒါဟိုလက်နက်ကြီးအထောက်ဟုတ်ကဲ့ဟိုပြခပြခုခံနေဒီလိုကြားတယ်အဲဒီတညဝတီဒီလက်ဌာနချုပ်ဝါလေးနဲ့ကြီးတယ်ကြီးတယ်နောက်လက်နက်ငယ်လေးကြီးတယ်နောက်ဒီကောင်းခင်ကလေးပဲသူလေးကျောင်းကနေပြီးတော့အဲဘုန်းကြီးတာလေးရှိတယ်အ ဆက်တဲ့နည်းနည်းလမ်းပြတာမျိုးတွေရှိတယ်လို့ကြားတယ်အဲမိဘတိုက်ပွဲရှင်များတို့ပြင်ဆင်နေကြလို့သိရတာပေါ့နော်
တညောင်ရီရေတက်ဌာနချုပ်အနီးမှာရှိတဲ့ကျေးရွာတွေကိုစစ်ကောင်စီကလေချောင်းကရောရေချောင်းကပါတိုက်ခတ်တာတွေရှိနေတာကြောင့်ဒေသခံတွေဘေးလို့ရတင်းရှောင်နေရတယ်လို့လည်းပြောပါတယ်။တချိန်တည်းမှာပဲစစ်တွေမြို့နယ်ဝါဘူးကျေးရွာအနီးတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာစစ်ကောင်စီကလေချောင်းကပါတိုက်ခတ်တာတွေရှိတယ်လို့လည်းအေအဖွဲ့ပြောခွင့်ရခိုင်သူခါကမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါ။စစ်ရေးပြည်ပခါတွေကြေပြန့်လာနေရမှာရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့မကွေးတိုင်းကနယ်ရီကန်ဘီဝါကုန်းကိုအာခတ်တော်အေဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့လည်းစီရေးခက်ခတ်ကပြောပါတယ်
။အရင်ရစ်တွေကတော့ဒါအာခတ်တဲ့ဘက်ကအစစ်နာရီအရှင်ပြေးထားတယ်လို့ဆိုတယ်ပေါ့နော်ဒီစစ်နာရီအတွဲလောက်မှာဒါလင်းနေရှာလန်တောင်းအဲဘာမှဖြစ်ဘူး။အဲဒီစစ်နာရီအတွဲမှာလင်းနေရှာလန်တောင်းတာမရှိခဲ့ဘူးဆိုလို့ရှိရင်စစ်နာရီတူလန်သွားပြီဆိုလို့ရှိရင်ကြည့်ရောက်တဲ့ပြင်းပြထန်တဲ့ထိုးစစ်ဆင်တိုက်ခတ်ဆိုတဲ့ဟာမျိုးဟိုအတိပြေးလို့ကြားတာပေါ့။
စစ်ကောင်စီနဲ့အေအဖွဲ့ကြားတိုက်ပွဲတွေပဲခူးတိုင်းကိုလည်းကူးဆက်လာနေတာပါပဲခူးတိုင်းကာကွယ်ပစ္စည်းဆက်ယုံအနီးဝန်းကျင်အထိတိုက်ပွဲဖြစ်ပွားတာတွေရှိနေတယ်လို့လည်းဒေသခံစီရီကဲခတ်သူကပြောပါတယ
်ဒီဖိုင်ရုံးမှာပေါ်တော့တိုက်ပွဲတွေပြင်းထန်နေတယ်လို့ကြားတယ်အဲဒီအခုကတော့ဒါပခူးတိုင်းနဲ့ဒါရခိုင်အစက်မှာဒီပခူးတိုင်းဖက်ချမ်းကဒီညောင်ချစ်ဖောက်ရွာနာတိအတိုက်ပွဲတွေရောက်လာပြီလို့ကြားတယ်ပေါ့နော်ညောင်ချစ်တော့ဆိုတော့ဒါကပ္ပစာချောင်းနဲ့လည်းအရင်ကြီးကသွားပြီအဲဆိုတော့ကလားလက်ရှိမှာတော့ကပ္ပစောက်အဲဒီတဲ့ရုံလေးဒါပြောလို့ချင်းချောင်းနိုင်တဲ့အနေထားတစ်ခုရှိတော့ပြောလို့ရတယ
်ရခိုင်ပြည်နယ်နဲ့အနီးဝန်းကျင်ဒေသတွေကတိုက်ပွဲတွေနောက်ဆုံးအချိန်နဲ့ပတ်သက်လို့အေအဖွဲ့ကရောစစ်ကောင်စီကပါသတင်းတစုံတရာထုတ်ပြန်တာတော့မတွေ့ရသေးပါဘူးစစ်ကောင်စီတပ်တွေနဲ့အေအဖွဲ့တို့2023ခုနှစ်နိုဝင်ဘာလအကုန်ပိုင်းလောက်ကစပြီးတော့တိုက်ပွဲတွေတကြောပြန်ပြန်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာတိတ်နေကြည့်တဲ့ဒေသခံတွေနေရွှန့်ခွာထွက်ပြေးနေရပြီးတော့လူသားချင်းစာနာမှုအကျပ်တဲတွေပေါ်ပေါက်လာမှာကိုကရသမကအပါဝင်နိုင်ငံကအတိုင်းဝန်းကလည်းတတိပေးနေပါတယ်ခင်ဗျာ
ဒါကတော့ရခိုင်စီပြည်ပခရခိုင်နဲ့ကပ်နေတဲ့မကွေးတိုင်းနဲ့ပဲခူးတိုင်းဘက်ကပါပြန့်နှံ့လာနေတဲ့စစ်ရေးနောက်ဆုံးအခြေအနေကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းဘက်ကတိုက်ပွဲတွေအခြေအနေကိုတင်ဆက်ပေးကြပါမယ်ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ရဲ့အနီးဝန်းကျင်မှာတော့ဒီသတင်းပတ်ထဲစစ်ကောင်စီတပ်ရဲ့စစ်စင်ရေးတွေကြောင့်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေက VOA ကိုပြောပါတယ်မိုးပြဲမြို့နဲ့အနီးတစ်ဝိုက်စစ်စင်ရေးတွေမှာစစ်ကောင်စီဘက်ကမြေပြင်ကရောဝေဟင်ကပါထိုးစစ်ဆင်နေတာဖြစ်ပါတယ်မိုးပြဲမြို့ကစစ်ရေးနောက်ဆုံးအခြေအနေရန်ကုန်ကသတင်းပို့ပို့ထားတာကိုအလိမ္မာကတင်ပြပေးထားပါတယ်
ကရီနီတိုင်းသားတွေရှိရာရှမ်းပြည်တောင်ပိုင်းမိုးပြဲမြို့နယ်အနီးဝန်းကျင်မှာစစ်ကောင်စီတပ်တဲ့ဒေသကာကွယ်ရေးပူးပေါင်းတပ်တို့ကြားဒီအပိုင်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေက VOA ကိုပြောပါတယ်ဖေဗရူလာဆန်းကစပြီးတော့စစ်ကောင်စီရဲ့စစ်စင်ရေးတွေဟာမိုးပြဲမြို့နယ်ထောက်ပံ့ရေးနဲ့ပို့ဆောင်ရေးလမ်းကြောင်းတွေကိုထိန်းချုပ်နိုင်ဖို့ရည်ရွယ်ပုံရတယ်လို့လည်းဂရင်းဒီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတားရဲစုကပြောပါတယ်
တော်လိုင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ပြင်းထန်တိုက်ပွဲတွေဖြစ်ပွားနေတယ်ပေါ့နော်။နှစ်ဖက်လုံးကပြန်လည်ပစ်ခတ်မှုတွေဟိုတိုက်ပွဲတွေကနေ့စဉ်နဲ့အများရှိတယ်။စစ်ကောင်စီဘက်ကမိုးပြဲမြို့ကိုပြန်လည်ရရှိရေးပြန်လည်ထိန်းချုပ်ဖို့အတွက်ပေါ့နော်။သူတို့ဘက်ကစွမ်းကုန်စူးစမ်းနေတာမျိုးတွေရှိတယ်။သူတို့ဖြစ်ဒီထောက်ပို့လမ်းကြောင်းတွေပေါ့နော်။လက်ကောရဲ့မိုးပြဲဖက်ခုံအဲ့ဒီလမ်းကြောင်းကိုသူတို့ဟိုဆက်သွားအောင်ပေါ့နော်။သူတို့စူးစမ်းနေတာမျိုးတွေ့ရတယ်ပြီးရင်တော့ဒီမော့ဆိုဘက်ကလည်းဒါစစ်ကြောင်းထိုးရလွယ်ကူအောင်ပေါ့နော်။မိုးပြဲမြို့ကိုထိန်းချုပ်ဖို့အတွက်စူးစမ်းနေတာဖြစ်ပါတယ်။
စစ်ကောင်စီတပ်အင်အားအလုံးရင်းနဲ့လွိုက်ကော်မိုးပြဲလမ်းနဲ့ဖဲကုံမိုးပြဲလမ်းကြောင်းကနေထိုးစစ်ဆင်နေတာလို့လည်းပြောပါရယ်မိုးပြဲမြို့အခြေဆိုင်အမှတ်422ချင်းမြတ်တရေးတဝိုက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့လည်းပါဝင်တိုက်ခတ်နေတဲ့ဒေသခံကာကွယ်ရေးတပ် MBPTF ပြည်ကြားရေးတာဝန်ရှိသူတူက VOA ကိုအခုလိုပြောပါရယ်
စီကောင်စီဖက်ကဒီစီမုံတိုင်းနေရနေစုဆောင်တာလည်းတတတိတွေနဲ့ပေါင်းပြီးအာလုံးရင်းနဲ့မိုးပြဲကိုပြင်းထန်ထူးဆစ်စင်နေတာဖြစ်ရပေါ့နော်ဒီရဲ့ပိုင်ကတော့တော်တော်လေးပြင်းထန်အတက်ပွဲပြင်းထန်နေတယ်ပေါ့လောလောဆယ်အတက်ပွဲဖြစ်တာကတော့ဒီမိုးပြဲခမရဒီနေ့နေ့ပေါ့နော်ခြေဆိုင်အဲ့ဒီတည်ရင်ရဲ့ area ကနေဒီမိုးပြဲမြို့အစပေါ့နော်အဲ့ဒီနေရာတွေမှာတက်ပွဲနှစ်ဖက်ပြင်းထန်ဖြစ်နေတယ်ပေါ့နော်ကျွန်တော်တို့တော်လိုက်တပ်ပေါင်းစုဖက်အနေနဲ့ပြန်တာကုခံနေတယ်ပေါ့နော်
တိုက်ပွဲမှာစစ်ကောင်စီကစစ်မှုမထမ်းမနေရအမိန့်နဲ့စူးစောင်းထားတဲ့တပ်သားတွေလေးချောင်းနဲ့လက်နက်ကြီးတွေတုံးပြီးတော့တိုက်ခတ်နေတယ်လို့လည်းပြောပါရယ
်စစ်ကောင်စီကမုံပြဲမျိုးပြန်လည်ထိန်းချုပ်နိုင်ဖို့အတွက်ကြိုးစားနေတာဖြစ်တယ်ပေါ့နော်ဒီပြည်မှာသူတို့စစ်မှုမထမ်းမနေရစူးစောင်းထားတဲ့တပ်တွေနဲ့ဒီပြည်မှာမတိုးနိုင်တော့လို့လက်နက်ကြီးတို့အဆမတန်အကူတုံးပြနေရမှာနော်မုံပြဲမှာတပ်ဖွဲ့ပြင်းထန်နေတဲ့အတွက်ကျွန်တော်တို့ကုကံကကွယ်နေတဲ့ဖွဲ့တွေကိုကူညီပေးချဖို့ပေါ့နော်အလိုအပ်ချက်တွေများရှိနေတဲ့အတွက်ကူညီပေးချဖို့ကူညီတောင်းခံလိုတယ်
ကရင်တိုင်းရင်းသားတွေနေထိုင်ရာဖာဆောင်ဘော်လခဲလွိုင်ကော်မြို့နယ်တို့မှာဖေဗရူလာအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့အခုနောက်ဆုံးမိုးပြတ်တိုက်ပွဲမှာစစ်ကောင်စီဘက်က9ဦးသေဆုံးပြီးတော့လက်နက်ကြီးငယ်9လက်သိမ်းဆည်းရမိတယ်လို့လည်းပြောပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီး drone နဲ့လေယာဉ်အသုံးပြုပြီးတော့တိုက်ခတ်ခဲ့ပြီးအရဲသားနေထိုင်တဲ့နေရာမှာပါပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ဒီတိုက်ခတ်မှုကြောင့်ဆယ်နှစ်ကနေ18နှစ်အရွယ်ကြားကလေးတကယ်အပါအဝင်5ဦးအသေဆုံးပြီးတော့12ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းနဲ့ဆေးဘေးကန်တခန်းစာသင်ကျောင်း5ကျောင်းဘာသာရေးအဆောက်အဦ5ခုနဲ့အရက်သားနေအိမ်60နီးပါးပျက်စီးခဲ့တယ်လို့ GNDF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တိုက်ပွဲတွေကြောင့်ဒေသထိခိုက်မှုတွေနဲ့ပတ်သက်လို့နေပြည်အခြေအနေကြောင့်တီးခြားအတည်ပြုလို့တော့မရပါဘူးမိုးပြတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီကလည်းတစုံတရာထုတ်ပြန်တာမရှိသလိုစစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိမ်းမကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိသေးပါဘူးမိုးပြတိုက်ပွဲပြင်းထန်လာကြတဲ့ကဒေသခံတွေနေရက်စွန့်ခွာတိမ်းရှောင်နေရပြီးတော့နေထိုင်ရေးနဲ့စားတောက်ရေးအခက်အခဲဖြစ်တယ်လို့အကူအညီပေးနေသူတွေကပြောပါရယ်ဂရီဒီဒေသအပါအဝင်မြန်မာနိုင်ငံမှာပြည်ရင်းနေရက်စွန့်ခွာသူ3သန်းခွဲကျော်ဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဆက်သွယ်ညှိနှိုင်းရေးမှု UNOCHA ကဖေဖော်ဝါရီလမှာသတင်းထုတ်ပြန်ထားပါရယ်ရှင်
ဒါကတော့မိုးပြဲမျိုးကဆေးရည်နောက်ဆုံးအခြေအနေအလိမ္မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစင်းလဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်းကနေ2025ခုနှစ်မတ်လ4ရက်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာအမေရိကန်နိုင်ငံရေးအကြောင်းကဘာတလွားခီးသွားအစီအစဉ်နဲ့ဆိုရှယ်မီဒီယာတွေပေါ်ကသတင်းတူလေးတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုနားဆင်ရပါမယ်ရှင်။မြန်မာနိုင်ငံမှာမတ်လ၂ရက်နေ့ကိုတောင်သူလယ်သမားနေ့ဆိုပြီးတော့နှစ်တိုင်းလူလူအသိမှတ်ပြုဖော်ပြကြတာအထိမ့်မှတ်တွေပြုလုပ်ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီတောင်သူလယ်သမားနေ့ဆိုတာကတော့ဒီမိုကရေစီစနစ်ကိုဖျက်သိမ်းပြီးတော့ပထမဆုံးစစ်အာဏာသိမ်းခဲ့တဲ့နေ့ကိုစစ်အာဏာရှင်တွေကအာရမတတ်မှတ်ခဲ့တဲ့နေ့ဆိုတာကိုတော့သမိုင်းမှန်ကိုသိရှိသူတွေတော်ကိုနေပါတယ်ဒါနဲ့ပတ်သက်ပြီးတော့လေ့လာထားတဲ့ကိုခင်မောင်စိုးမင်းကစူးစီးတင်ပြပေးထားပါတယ
်ဒီလမလ၂ရက်နေ့ကိုတောင်သူလယ်သမားနေအဖြစ်အတိအမှတ်ပြုဖော်ပြကြအထိမ့်မှတ်တွေပြုလုပ်ကြတဲ့အထက်မှာလွတ်လပ်တဲ့မီဒီယာတွေပါဝင်တယ်လို့တောင်သူလယ်သမားအရေးဆောင်ရွက်နေကြသူတွေအဖွဲ့အစည်းတွေလည်းပါဝင်ကြပါတယ်အဲ့ဒီမီဒီယာတွေအဖွဲ့အစည်းတွေတဲကတချို့ကတောင်သူလယ်သမားတွေဖြစ်ပေါ်လာပုံတမိုင်းကြောင်းအမှန်ကိုလုံးဝမသိကြသလိုတချို့ကတော့တိတိကျကျနဲ့ဖော်ပြကြကျင်းပကြတာဖြစ်ပါတယ်ပြည်သူအများစုထဲမှာလည်းတောင်သူလယ်သမားနေဆိုတာကိုသိရှိကြသူတွေများပေမဲ့မလ၂ရက်နေ့ကိုတောင်သူလယ်သမားနေအဖြစ်ဘယ်သူကသတ်မှတ်တယ်ဘာကြောင့်သတ်မှတ်တယ်ဆိုတာကတော့တမိုင်းကြောင်းသိရှိသူနေပါပါတယ်ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားနေကိုဂုဏ်ပြုကြတဲ့အကြောင်းအင်တာနက်လူမှုကွန်ရက်မှာရေးသားကြသူတွေတဲကတချို့ကိုမေးကြည့်ရမှာအားလုံးဒီဘက်လောက်ကရေးရရရမသိကြတာများပါတယ်
တောင်သူလယ်သမားနေဖြစ်ပေါ်လာဘူးသိတော့ဘူးလေကွယ်အဲ့လိုကြဆင်းပြတာဘူးမတည်ဘူးလို့ပဲပြောရမှာပဲသမိုင်းကိုထဲထဲဝင်ဝင်တည်လို့ရေးတာမဟုတ်ဘူးအဲ့လောက်ကြီးကြီးထဲထဲဝင်ဝင်မတည်ဘူးခနာချင်းခံစားမှုလေးမှာရေးတာအဲ့ဒါတမန်ငါဆန်ငါလေးပဲမြင်တာထဲထဲဝင်ဝင်နားလေတာမဟုတ်ဘူ
းအေးတောင်းလေသမိုင်းတို့ငငယ်တင်ရလေသမိုင်းဟာအေး1930လေအေးမိလာတဲ့ဟုတ်ပါလေအဲ့အလုံးသမိုင်းမတည်ပါလေအကုန်ပြန်မကြည့်ဘူးတည်ရစီပြပြဝါခလုံးပါမပြောတတ်ဘူးကဒိမတ်လေအရင်အဲ့စာရဲရလို့တော့တိကျကျနေပါစိတ်မမှတ်မိတော့ပါဘူး
တကယ်တော့ဆယ်စုနှစ်6ခုကျော်ဆိုတာဟာနိုင်ငံတနိုင်ငံရဲ့တမိုင်းမှာမေးလောက်အောင်မားလောက်အောင်တိတ်ပြီးဝေးကြတယ်လို့တော့ပြောလို့မရပါဘူးမြန်မာနိုင်ငံမှာဒီမိုကရေစီနီးချရွေးချယ်ထားတဲ့အစိုးရကို1962ခုနှစ်မတ်လ2ရက်နေ့ကတမတော်စေဦးစီးချုပ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးအာဏာသိမ်းယူခဲ့ပါတယ် လွတ်လပ်ရေးရပြီးနောက်ပါလီမန်ဒီမိုကရေစီစနစ်နဲ့ကျင့်သုံးနေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ဟာလည်းအဲ့ဒီအချိန်ကတည်းကစိတ်သုံးသွားခဲ့ပြီးစစ်အာဏာရှင်စနစ်အောက်ကိုပထမဦးဆုံးအကြိမ်ကြားရောက်ခဲ့ပါတယ်အဲ့ဒီလိုစစ်အာဏာရှင်စနစ်ကိုပထမဦးဆုံးစတင်ခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့အာဏာသိမ်းခေါင်းဆောင်တွေဟာတော်လှန်ရေးကောင်စီအစိုးရလို့နာမည်တက်ပြီးတိုင်းပြည်အာဏာကိုအဓမ္မရယူခဲ့ပါတယ်။အဲ့ဒီနှစ်ဇူလိုင်လတည်းရောက်တော့သူတို့ကိုစန့်ကျင်ခဲ့ကြတာကတော့ကျောင်းသားတွေဖြစ်ကြတဲ့အတွက်လွတ်လပ်ရေးတိုက်ပွဲတမန်ဝင်ရန်ကုန်တပ်ကတော်အဆောက်အုံကိုဖောက်ခွဲဖျက်ဆီးကျောင်းသားတွေကိုတပ်ဖြတ်ဖမ်းဆီးပြခဲ့ပါတယ်။စစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့တော်လှန်ရေးကောင်စီဟာတိုင်းပြည်အာဏာကိုအဓမ္မရယူခဲ့ပေမဲ့အခြေခံဥပဒေလည်းမရှိဘာမူဝါဒမှလည်းမရှိဘဲစံတဝါဝါနဲ့ဖြစ်နေခဲ့ပါတယ်အဲ့ဒီအချိန်ကကမ္ဘာမှာခေတ်စားခဲ့တဲ့ဆိုရှယ်လစ်ဝါဒနဲ့တိုင်းပြည်ကလူအများစုကိုးကွယ်တဲ့ဗုဒ္ဓဘာသာကိုပေါင်းစပ်ပြီးမြမနီးမြမဟန်ဆိုရှယ်လစ်လမ်းစဉ်ကိုတီထွင်ဖို့စတင်ကြိုးစားခဲ့ပါတယ်ဒီလိုနဲ့အာဏာသိမ်းပြီးတနှစ်အကြာမှာတော်လှန်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးစကိုင်းအနီးကအုံတော်ရွာတောင်ကူနားကခပေါင်ဟင်္ဒရာမြို့နားကဒူးရနဲ့ပုပ်ပားဒေသတွေမှာတောင်သူလယ်သမားနှီးနှောဖလှယ်ပွဲတွေကိုအကြီးအကျယ်ခံခံနာနာကျင်းပခဲ့ပါတယ်။တပြိုင်တည်းမှာပဲတောင်သူလယ်သမားတွေကိုဦးကြီးများဆိုပြီးတော်လှန်ရေးကောင်စီပိုင်းမီဒီယာတွေကနေစတင်ရေးသားခဲ့ကြပါတယ်။အဲ့ဒီအခမ်းအနားတွေကနေပဲမြန်မာနိုင်ငံကအဓိကအခြေခံလူဒန်းစားတောင်သူလယ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့ဆိုပြီးစစ်အာဏာရှင်စနစ်စတင်တည်ထောင်ခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့စစ်အာဏာသိမ်းတဲ့နေ့ကိုတောင်သူလယ်သမားနေ့အဖြစ်သတ်မှတ်ခဲ့ပါတယ်တောင်သူလယ်သမားတွေရဲ့စန္ဒလုံးဝမပါပဲစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းကသတ်မှတ်ခဲ့တာဖြစ်ပြီးဒီကနေ့အချိန်ထိအဲ့ဒီနေ့ကိုတောင်သူလယ်သမားနေ့အဖြစ်ဆက်လက်ပြီးအသိအမှတ်ပြုနေကြပါတယ်အဲ့ဒီတောင်သူလယ်သမားနေ့ကိုပြောင်းလဲပေးဖို့အတွက်တောင်သူလယ်သမားအရေးဆောင်ရွက်ခဲ့တဲ့အဖွဲ့အစည်းတချို့ကအမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်တောင်သူလယ်သမားရေးရာလွှတ်တော်ကော်မတီကိုတွားရောက်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားသမဂ္ဂအဖွဲ့ချုပ် AFFM ကဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
မတ်လ2ရက်နေ့ဟာဆိုလို့ရှိရင်ဗိုလ်ချုပ်ကြီးနေဝင်တို့အာဏာသိမ်းခဲ့တဲ့နေ့ဖြစ်တယ်ဒီအာဏာသိမ်းတဲ့နေ့ကိုမြန်မာနိုင်ငံတောင်သူလယ်သမားနေ့ဆိုပြီးတော့အဲ့လိုသတ်မှတ်ခြင်းကိုပြောင်းလဲပြီးဖို့အတွက်တင်ပြခဲ့ပူပါတယ်ဘောနော်အဲ့တော့ NLD ဆိုရအနေနဲ့ဒီဟာကိုသူတို့ပြောင်းလဲဖို့အတွက်စိတ်ဆန္ဒရှိတယ်ဒါပေမဲ့ဒီဟာကိုပြောင်းလဲတဲ့အခါကျလို့ရှိရင်နောက်ဆက်တွဲပေါ့ဖြစ်လာနိုင်တဲ့တမရော်နေ့ဆိုတာဟာတော်လှန်ရေးနေ့ဖြစ်သွားနိုင်တယ်ဆိုတဲ့အနေအထားတွေလည်းရှိနေတဲ့အတွက်ကြောင့်မို့လို့တက်ကလက်မခံသူတို့အနေနဲ့အဲ့ဒီဟာကိုပြောင်းလဲဖို့အတွက်ခက်ခဲရှိတယ်ဆိုတဲ့အနေအထားမျိုးကိုတွေ့ရတာရှိပါလေ
တော်လိုင်းကောင်စီအမည်နဲ့စစ်တပ်ကနေပထမဆုံးအာဏာသိမ်းပြီးတဲ့နောက်ထန်းတောင်သူတွေဟာပထမဆုံးအထည်နာတဲ့အထက်မှာပါဝင်ပါတယ်။အဲ့ဒါကတော့ထညက်ကိုနေကျော်တည်ယူခွင့်မရှိဘဲပိတ်ပင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအတွက်တနယ်ကနေတနယ်ကိုထညက်တွေမောင်းကိုတည်ယူရောင်းချကြရပါတယ်။အဲတစ်ဆက်တည်းမှာပါလီမန်ဒီမိုကရေစီခေတ်ကပြဋ္ဌာန်းခဲ့တဲ့တီးစားချထားရေးဥပဒေကိုအဓိပ္ပာယ်ပြောင်းပြီးလယ်မြေအလုံးကိုနိုင်ငံပိုင်ဆိုပြီးအမိန့်ထုတ်ပြန်ကစိုက်ပျိုးမြေနဲ့ကိုက်စီမံကိန်းသီးနှံတွေအာမစိုက်ခိုင်းတာတာဝန်ကြီးသီးနှံဆိုပြီးသတ်မှတ်တာတွေစတင်လှုပ်ဆောင်ခဲ့ပါတယ်ပါလီမန်ဒီမိုကရေစီခေတ်ကတီးစားချတာရေးဥပဒေဆိုတာကမြေပိုင်ရှင်စနစ်ကြီးထွားလာမှာကိုတားဆီးတဲ့အနေနဲ့စိုက်ပျိုးမြေအလုံးကိုနိုင်ငံပိုင်ဖြစ်ပြီးစိုက်ပျိုးရေးလုပ်ကိုင်သူတွေဟာတီးစားအနေနဲ့ဖြစ်တယ်လို့အကြမ်းမြင်ပြဋ္ဌာန်းထားတာဖြစ်ပါတယ်အဲ့ဒီလိုစစ်အာဏာသိမ်းတော်လှန်ရေးကောင်စီတက်ပြီး9နှစ်အကြာ1969ခုနှစ်မှာတော့မြန်မာနိုင်ငံမှာဆန်ရှားပါမှုဖြစ်လာပါတော့တယ်။ရခိုင်ပြည်နယ်စစ်တွေမှာဆိုရင်ဆန်ကိုတောင်တွေကိုလူလူကဝိုင်းပြီးတောင်းဆိုကြတဲ့အတွက်ပြစ်ခတ်နှိမ်နင်းတာတွေတောင်ရှိခဲ့ပါတယ်။အဲ့ဒီလိုစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်ဟာတော်လှန်ရေးကောင်စီဥက္ကဋ္ဌအဖြစ်ကနေ1984ခုနှစ်မှာမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာဥက္ကဋ္ဌကြီးဆိုပြီးတပါတီအာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့ပါတယ်အဲ့ဒီအချိန်ကစပြီးတောင်သူလယ်သမားတွေအနေနဲ့သီးနှံတာဝန်မချေရင်နေကျော်တည်ယူခွင့်ရောင်းချခွင့်မရှိတဲ့အပြင်ဖမ်းဆီးထောင်ချတာအိမ်မှာရှိတဲ့စပါးကြီးသီးနှံကြီးတွေနဲ့အထိရှာဖွေတာတွေလုပ်ဆောင်ခဲ့ပါတယ်ဒါအပြင်သီးနှံတာဝန်မချေရင်တမဝါယမကထုတ်ပေးတဲ့စံကိုထုတ်ယူခွင့်မရှိတာအထီးလဲဒဏ်ခတ်ခဲ့ပါတယ်။ဒါပေမဲ့ဆေးအာနာရှင်ဦးနေဝင်ဦးဆောင်တဲ့မဆလာတပါတီအစိုးရဟာသူတို့အာဏာသိမ်းတဲ့မလ၂ရက်နေ့ကိုတော့တောင်သူလယ်သမားနေအဖြစ်နှစ်စဉ်ကျင်းပပြီးနိုင်ငံပိုင်မီဒီယာတွေမှာအကြီးအကျယ်ဖော်ပြကြပါတယ်။ကြာလာတော့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်အာဏာသိမ်းတဲ့အချိန်ကိုမှီလိုက်တဲ့သူတွေကမမှီတဲ့သူတွေကတောင်သူလယ်သမားနေဆိုတာကိုတကယ်အစစ်မှန်နေလို့ထင်ကုန်ကြပါတယ်။ အမားကြာအမှန်ဖြစ်ကုန်တဲ့သဘောဖြစ်ပါတယ်။ဒါပေမဲ့တောင်သူလယ်သမားနေကိုတင့်တော်ရာနေရက်တစ်ခုခုအဖြစ်သတ်မှတ်ရေးအတွက်တောင်သူလယ်သမားအရေးလှုပ်ရှားနေကြတဲ့အဖွဲ့တချို့ကစီယုံလှုပ်ရှားမှုတွေရှိခဲ့ပါတယ်။အဲ့ဒီအထက်မှာမကွေးတိုင်းအခြေစိုက်တဲ့ကျေးလန့်ပြည်အဖွဲ့လဲပါဝင်ပါတယ်။အဖွဲ့ခေါင်းဆောင်တူဖြစ်တဲ့ကိုစောမင်းထိုက်ကဆရာဆန်တောင်သူလယ်သမားတပုံထားတဲ့နေကိုသတ်မှတ်ဖို့သူတို့အဖွဲ့တွေစ조사ခဲ့ကြတယ်လို့အခုလိုပြောပါတယ်။
အာနာသိန်းရဲ့နေကိုအကြံပေးတတ်မှတ်ထားတဲ့နေကိုတောင်းသူလေသမားနေဆိုပြီးတော့ဒါခေါ်ဝေါ်နေတာကိုပေါ့နော်ကျွန်တော်တို့သဘောမကျပါဘူးတကယ်တော့ဒီကတောင်းသူလေးကိုအသုံးချတဲ့နေအဖြစ်ပဲကျွန်တော်တို့အမြင်မှာလဲကြေးလက်တောင်းသူလေးတကယ်တမ်းကျတော့1930ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာတောင်းသူလေသမားလေးရဲ့ရှေ့ကနေပြီးတော့ရပ်တည်ခဲ့တဲ့ဆရာဆန်ဟာတော်လန်ရေးစတဲ့နေလည်းဖြစ်ပါတယ်ဗျအားကြောင့်မို့ကျွန်တော်တို့အနေနဲ့တောင်းသူလေသမားနေလည်းဖြစ်ပါတယ်ဗျ
အဲ့ဒီလိုအင်္ဂလိပ်အစိုးရအုပ်ချုပ်ခဲ့စဉ်ကတောင်သူလယ်သမားတပုံကောင်းဆောင်ဆရာဆန်ဦးဆောင်ပြီးတပုံထားခဲ့တဲ့နေ့ကိုသတ်မှတ်ဖို့တောင်သူလယ်သမားအဖွဲ့အစည်းတွေစုပေါင်းတိုင်ပင်ဖို့စူးစမ်းပြင်ဆင်နေစဉ်မှာပဲပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလဆန်းစစ်အာဏာသိမ်းမှုကြောင့်အစည်းအဝေးတွေမဖြစ်ခဲ့ကြတော့ပါဘူး1988ဩဂုတ်လရှစ်လီလုံးလူထုအုံကြွမှုကိုစစ်တပ်ကဖြိုခွင်းနှိမ်နှင်းပြီးနောက်ပိုင်းနိုင်ငံတော်ညီဝက်ပြည်ပြမှုနာဝတာနိုင်ငံတော်အေဂျန်တာယာရေးနာအာဖာစစ်အာဏာရှင်ခေတ်အဆက်ဆက်မှာတောင်သူလယ်သမားတွေပိုင်တဲ့စိုက်ပျိုးမြေတွေကိုစစ်တပ်ကသိမ်းယူတာစစ်ဘော်တွေကိုကြိုးစီးပွားအတွက်သိမ်းယူတာတွေဟာလက်ရဲစရဲရှိလာပြီးတောင်သူလယ်သမားတွေဟာဖမ်းဆီးခံရတာနှိပ်စက်ခံရတာတွေတောင်မှရှိခဲ့ကြပါတယ်ဒါအပြင်ဆက်အနာရှင်တွေနဲ့နီးစပ်တဲ့ခရိုနီကောစီးပွားရေးလုပ်ငန်းရှင်တွေကလည်းသူတို့အကျိုးစီးပွားအတွက်သိမ်းယူတာတွေဟာနေရာအနှံ့မှာဖြစ်ပွားခဲ့ပါတယ်အခုနောက်ဆုံးဆရာနာတင်လိုက်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ကောင်စီခေတ်မှာတော့တောင်သူလယ်သမားတွေရဲ့ဘဝဟာအဆိုးဆုံးအခြေအနေဖြစ်နေပြီးလယ်ယာမြေတွေကိုဆွန့်လွတ်ကြတဲ့အဆင့်အထိတောင်ရောက်ရှိကုန်ရပါတယ်အဲ့ဒီလိုဆေးအာနာရှင်စနစ်ကိုစတင်မွေးဖွားခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့တောင်သူလယ်သမားနေအဖြစ်သတ်မှတ်တာကိုအများစုကတော့ဘယ်သူတွေကသတ်မှတ်တယ်ဘာကြောင့်သတ်မှတ်တယ်ဆိုတာမဝေးလာတဲ့သမိုင်းကြောင်းကိုလေ့လာမှုမရှိကြဘဲတောင်သူလယ်သမားနေအဖြစ်လက်ခံယုံကြည်နေကြပြီးဂုဏ်ပြုနေကြတာဟာနှစ်စဉ်လိုလိုဖြစ်နေပါတယ်ခင်ဗျာ
ကိုခေမောင်ဆိုမင်းတင်ဆက်ပေးခဲ့တဲ့တောင်သူလယ်သမားနေသမိုင်းမှန်အကြောင်းမြေကြီးဩဇာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါရစေ။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကယူကရိန်းနဲ့အရှေ့အလယ်ပိုင်းဒေသကစစ်ပွဲတွေအဆုံးသတ်နိုင်မှုနောက်ပြီးတော့ကုန်သွယ်ခွန်တွေတိုးကောက်ခံတာနဲ့အမေရိကန်ပြည်ထောင်စုရဲ့အစိုးရဝန်ထမ်းအင်အားတွေလျှော့ချဖို့ကြိုးပမ်းနေပါတယ်။ဒီသတင်းပတ်ထဲမှာပဲကွန်ကရစ်လွှတ်တော်မှာအမေရိကန်အစိုးရဆောင်ရွက်နေတာတွေနဲ့ပတ်သက်လို့ထရန့်ကမေးခွန်းပြောဖို့ရှိပါတယ်။အဲ့ဒီမှာတော့အစိုးရအကောင့်ထဲပေါ်ဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးပါဝင်မယ်လို့ခန့်မှန်းထားပါတယ်။ VOA သတင်းတောက် Bronica Bladius Iglesias ပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုအောင်ကအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်မှာတင်ဆက်ပေးထားပါတယ်။
Mr. Speaker, the President of the United States.
American သမ္မတ Donald Trump 2019ခုနှစ် February 28ရက်နေ့ကလည်း Congress လွှတ်တော်မှာမင်းကုန်းပြောကြားခဲ့ပါသေးတယ်။ Russia Ukraine စစ်ဟာ February 4ရက် Congress လွှတ်တော်မှာ Trump ပြောကြားမဲ့မင်းကုန်းနဲ့အဓိကအကြောင်းအရာဖြစ်ပါဝင်နိုင်တာပါ။ဒီစစ်ပွဲအဆုံးသတ်ဖို့လည်း Trump အစိုးရကကြိုးပမ်းနေတာပါ။
I'm looking for peace.
ဒီကြမ်းကြီးလိုလားပါလေမဖြစ်နိုင်တာတွေကိုရှေ့တန်းတင်ပြီးတော့စစ်ကို10နှစ်လောက်တိုက်တာမျိုးမဖြစ်စေချင်ပါဘူး။ဒီကြမ်းကြီးလိုချင်ပါလေ
။အရှေ့အလယ်ပိုင်းက Israel Hamas စစ်ပွဲ၊ Gaza အနာဂတ်နဲ့ပတ်သက်ပြီးတော့လဲ Congress မှာပြောဆိုနိုင်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့ပူးတွဲကျင်းပတဲ့ February 4ရက်နေ့သတင်းစာရှင်းလင်းပွဲအတွင်း American အနေနဲ့ Gaza ကို immediate လှပတဲ့ဒေသအဖြစ်ပြောင်းလဲပစ်ဖို့အရေးအမွေပြောကြားပါတယ်။
The United States
American Bureau of Science နဲ့မြန်မာဒေသဖွံ့ဖြိုးအောင်လုပ်ပြီးတော့အလုပ်ကံကိုထောင်ထဲချီဖန်တီးမယ်ဆိုရင်လွန်ကောင်းပါလေ
Magnificent
American အနေနဲ့နိုင်ငံအချို့ဘောဘာကြောင့်ကုန်သွယ်ကုန်တိုးကောက်လဲဆိုတာနဲ့ပတ်သက်ပြီးတော့လဲပြောဆိုနိုင်ကြောင်းအကဲခတ်တွေကသုံးသပ်ပါတယ် Texas တက္ကသိုလ်ကတွဲဘက်ပေါမော့ခါ Shannon Bau O'Brien ကအခုလိုခံမှန်းပါတယ်
I believe in his view.
ကုန်းတွေကုန်းတိုးကောက်တာကြောင့်ကုန်းထုတ်လုပ်သူတွေအတွက်ဇီးရိတ်စကားတွေကြီးပြီးတော့ဒီကုန်းတွေကုန်းကိုရှောင်ဖို့အမေရိကကိုကုမ္ပဏီတွေပြန်ပြီးပြောင်းလာလိမ့်မယ်လို့သူကယုံကြည်နေတာပါ။အ
စိုးရအသုံးစရိတ်အစိုးရဝန်ထမ်းအင်အားလျှော့ချတာမလိုအပ်ဖဲဖြုံးတီးတာတွေနဲ့ငွေကြေးလိမ်လည်တာတွေကိုတားဆီးဖို့အရှိန်အဟုန်နဲ့ဆောင်ရွက်နေတဲ့အပေါ်ထောက်ပြပြောဆိုနေတာတွေနဲ့ပတ်သက်လို့ကာကွယ်ပြောကြားနိုင်ကြောင်းသုံးသပ်ပါတယ
်။ I think he's going to
ကုန်ကြစည်းတွေရောနေသွားအောင်နဲ့ဒီလိုဆောင်ရွက်တဲ့အတွက်အကုန်ကြဘလောက်တတ်သားသွားတယ်ဆိုတာပြောလိမ့်မယ်လို့ထင်ပါတယ်
။တမနာထရမ့်ရဲ့မိငုံးအပေါ်တုံ့ပြန်မှုဒီမိုကရက်ဘက်ကရွေးချယ်ထားသူကတော့အမေရိကန်ဘူထောက်လှမ်းရေးဌာန CIA မှသူတေသနအကဲအကဲအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူအမေရိကန်ထက်လွတ်တော်အမတ်အီလီဇာစလော့ကင်ဖြစ်ပါတယ်။အမေရိကန်တွေကတော့အင်္ဂါနေ့ညမှာအင်တာနက်စာမျက်နှာဆိုရှယ်မီဒီယာတွေကနေတိုက်ရိုက်ထုတ်လင်းမှာဖြစ်တဲ့ Trump ရဲ့မိန့်ခွန်းနဲ့အထက်လွှတ်တော်အမတ် Slotkin ရဲ့တုံ့ပြန်ချက်တွေကိုစောင့်မျှော်ကြည့်ရှုကြလိမ့်မယ်လို့ထင်ကြောင်းသုံးသက်သူ O'Brien ကပြောပါတယ်ခင်ဗျာ
Congress လွှတ်တော်မှာ Donald Trump မိန့်ခွန်းပြောကြမယ်ဆိုတဲ့ခေါင်းစဉ်နဲ့ကိုအောင်တင်ဆက်ခဲ့တဲ့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါပါရှင်သမ္မတ Donald Trump ရဲ့မိန့်ခွန်းပြောဆိုမှုကိုကျမတို့ VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။ VOA ရဲ့ website မှာလည်းအချိန်နဲ့တပြင်းညီထုတ်နှုတ်တင်ဆက်ဖို့ရှိပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့စာမျက်နှာလိပ်စာကတော့ facebook.com/voabamis ဖြစ်ပြီးတော့ YouTube ကတော့ youtube.com/voabamis ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကဘာတလခီးသားအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။အီတလီနဲ့နိုင်ငံတောင်ပိုင်းက Nibbles မြို့မှာတော့တယောက်နဲ့တယောက်ကံကောင်းစေဖို့အတွက်အနီရောင်ငရုတ်သီးတောင်ရှည်လိုပုံစံအဆောင်ပစ္စည်းတွေကိုလက်ဆောင်ပေးကြလေရှိပါတယ်။အဲ့ဒီအဆောင်လေးကမကောင်းဆိုးဝါးတွေရဲ့ရန်ကနေကာကွယ်ပေးတယ်လို့ဆိုပါတယ်။ဒီအဆောင်ပစ္စည်းလေးအကြောင်းကိုသိရဖို့အတွက်မတ်စုမြတ်မွန်နဲ့အတူ Nibbles မြို့ကိုကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။
ဒေသခံတွေကနာပိုလီလို့ခေါ်ကြတဲ့အီတလီနောက်တာပိုင်းကနေပယ်စ်မြို့ဟာအီတလီနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်ပါတယ်။ခရစ်တော်မပေါ်ခင်နှစ်ပေါင်းထောင်ချီတည်းကဂရိလူမျိုးတွေတည်ထားခဲ့တဲ့မြို့ဖြစ်တာကြောင့်ဂရိအငွေအသက်တွေကိုဒီကနေ့အထိတွေ့နိုင်ပါတယ်။နေပယ်စ်မြို့ကိုလာလေသူတိုင်းသတိပြုမိကြမှာကတော့အနီရောင်ငရုတ်သီးတောင်ရှည်လိုပုံစံကော်နီချဲလိုအဆောင်ပစ္စည်းတွေဖြစ်ပါတယ်။တကယ်တော့မကောင်းဆိုးဝါးရန်ကနေအကာအကွယ်ပေးပြီးတော့ကံကောင်းခြင်းတွေရောက်လာစေဖို့နွားချိုပုံစံလှုပ်ထားတာပါ။အဲ့ဒီချိန်တုန်းကသာသမီထွန်းကားတာကိုကံကောင်းခြင်းလို့မှတ်ယူကြတဲ့အတွက်မျိုးအောင်နာကိုကိုစားပြုတဲ့နွားချိုပုံစံလှုပ်ထားတာလို့ပြောကြပါရယ်ဂရိဒနာယီတွေမှာအမျိုးသားတွေသာသမီထွန်းကားအောင်ဆွမ်းဆောင်ပေးနိုင်တဲ့ပရီယာပို့စ်နတ်ဖျားရဲ့ဖိုအင်ကာနဲ့လည်းဆက်ဆက်နေတယ်လို့နေပယ်စ်မြို့ကန်တွေကယုံကြည်ထားကြပါရယ်တမ္မာကြန့်ခိုင်မှုကိုကိုစားပြုတဲ့နွားချိုကိုဩစာကြီးမားမှုကိုကိုစားပြုတဲ့အနီရောင်လှုပ်ထားတာလို့ Naples မြို့မှာ Cornicello အဆောင်ပစ္စည်းတွေကိုထုတ်လုပ်နေသူကရှင်းပြပါတယ်
။ Tutti pensano che il corno sia un portafortuna.
ဒီနွားချိုတွေကကံကောင်းခြင်းတွေကိုယူဆောင်ပေးနိုင်တယ်လို့လူတိုင်းကသိကြပေမဲ့အကာအကွယ်ပေးနိုင်တဲ့အဆောင်ပစ္စည်းဆိုတာသိသူနည်းပါတယ်။ဒီအဆောင်ပစ္စည်းတွေကိုဟိုးရှေးတုန်းကတုံးလာခဲ့ကြတာပါ။ Greek တွေရောရောမလူမျိုးတွေပါကိုးကွယ်ခဲ့ကြတဲ့ပေါများကျွယ်ဝမှုနဲ့ကျမ်းမာတန်ဆွမ်းမှုကိုကိုစားပြုတဲ့ Priapus နဲ့ဖျားရဲ့အင်္ဂါပုံစံလို့ပြောနိုင်ပါတယ်။အနီရောင်ကြောင့်ငရုတ်သီးတောင်ရှည်လို့ထင်နိုင်ကြပေမဲ့ငရုတ်သီးမဟုတ်ပါဘူး။ရွှေရောင်ကွတ်ထားတဲ့အတိတ်ပဲကတော့တရဖူစောင်းထားတဲ့အတိတ်ပဲပါ။စမ်းသာမှုဩဇာရှိမှုတွေကိုကိုစားပြုတဲ့နာပိုလီဘုရင်မကိုဂုဏ်ပြုတဲ့အနေနဲ့တရဖူတက်ပေးထားတာဖြစ်ပါတယ
်။မကောင်းတဲ့ရန်ကနေကာကွယ်ပေးပြီးတော့လက်ကောင်းစေတယ်လို့ဆိုတဲ့ကော်နီချဲလိုအဆောင်ပစ္စည်းတွေဟာလက်ဆောင်အဖြစ်နဲ့ရမှထိရောက်တယ်လို့လည်းယုံကြည်ကြတဲ့အပြင်ဒီအဆောင်တွေကိုဟိုးရှိရှိတဲ့ကလုတ်လာတဲ့ဤအတိုင်းလက်နဲ့လုံမှအစွမ်းထက်တဲ့ဆိုတဲ့အစွဲလဲနေပယ်စ်ဒေသခံတွေမှာရှိကြပါတယ
်။ Il corno deve essere fatto di un materiale poroso che deve potersi rompere e che può assorbire
အဆောင်အစွမ်းထက်ဖို့ဆိုရင်လဲနေပယ်စ်ဒေသကလက်မှုပညာရှင်တွေကိုယ်တိုင်လက်နဲ့လုတ်ထားဖို့လိုပါတယ်။ဆက်တွေနဲ့လုတ်တာမျိုးရွှေရောင်လုတ်တာမျိုးမဖြစ်ရပါဘူး။အမြင်အရပိုးပြီးတော့တံမိုးကြီးနိုင်ပေမဲ့ဘာအစွမ်းမှရှိမှာမဟုတ်ပါဘူး။နေပယ်စ်ကိုကူစားပြုတဲ့နွားချိုပုံအဆောင်ပစ္စည်းဖြစ်ဖို့ဆိုရင်ရွှွန်စည်းကိုသုံးပြီးလက်နဲ့လောက်ရမှာဖြစ်ပါတယ
်။ပေါများကြွယ်ဝမှုချစ်ချင်းမြတ်တာနဲ့ကံကောင်းခြင်းတွေကိုကူစားပြုတယ်လို့ယုံကြည်ထားကြတဲ့အနီရောင်ကျွဲချိုပုံအဆောင်ပစ္စည်းတွေကိုလုံနေကြသူတွေကိုယ်တိုင်ကလည်းဒီဒေသရဲ့အစဉ်အလာကိုလက်ဆင့်ကမ်းထိန်းသိမ်းရတဲ့အတွက်ခုံယူကြပါတယ်။
perché comunque fare qualcosa che porta avanti una tradizione della propria delle proprie origini.
Poi ne ga ni re dai a dei cha lai lou bi ko ye yin che mu de le thong san ri ko sat thain thain twa nai au chou sa ya ra a dei bei shi ba re ko myo ko de ta ma be mi da so re ne a tu lou kai ya ra le tait kaung ma re
ပေါ်များကြွယ်ဝခြင်းနဲ့ကံကောင်းခြင်းတွေကိုကိုစားပြုတဲ့ကော်နီချဲလိုအဆောင်ပစ္စည်းတွေဟာမကောက်ဆိုးဝရရန်ကနေကာကွယ်ပေးနိုင်တယ်လို့အစဉ်အဆက်ယုံကြည်လာကြတဲ့အတွက်ဒီနေ့အထိ Naples မြို့ကအိမ်တွေစီးပွားရေးလုပ်ငန်းတွေဈေးဆိုင်တွေရဲ့အဝင်ဝတွေမှာဒီအဆောင်ပစ္စည်းတွေကိုချိတ်ဆွဲထားကြတာတွေ့နိုင်ပါတယ်။တချို့ကကားတွေထဲမှာတော့မှချိတ်ထားကြပါတယ
်။ Io non sono mai venuta a Napoli, mi sono fermata perché spero che i cornetti rossi mi portino fortuna perché
နေပဲမျိုးကိုအရင်တခါမှမရောက်ဘူးပါဘူးဒီတစ်ခေါက်တော့အနီရောင်နွားချူအဆောင်လိုချင်လို့လာခဲ့တာပါပြီးခဲ့တဲ့နှစ်ထဲတော်တော်လေးကန်ဆိုးတာတွေနဲ့ကြုံခဲ့ရတာမို့ဒီနှစ်တော့ဒီအဆောင်ပစ္စည်းတွေကကံကောင်းခြင်းတွေခေါ်လာမယ်လို့မျှော်လင့်ပါတယ
် Siamo in vacanza e abbiamo comprato
ကျမတို့ဒီကိုအလဲလာတာပါဒီနွားချူလေးတွေကကံကောင်းနေပြောလို့ဝယ်နေတာပါ
Naples မြို့ကိုလာလေကြသူတိုင်းကော်နီချဲလိုအဆောင်ပစ္စည်းတွေကိုအမှတ်တရဝယ်သွားကြလေရှိပါတယ်။ဒေသခံတွေအတွက်ကတော့နှစ်ပေါင်းထောင်ချီတည်းကရှိနေတဲ့ယုံကြည်မှုတစ်ခုအနေနဲ့ဒီအစဉ်အလာကိုလက်ဆင့်ကမ်းထိမ့်သိမ့်နေကြပါတယ်။ဒေသခံနာမည်ကျော်ဘဘူးဆရာကြီးဆိုရင်လေနိုင်ငံကပြပွဲရီမှာကော်နီချဲလိုအနီရောင်နွားချိုရုပ်ထုကြီးကိုထည့်သွင်းပြသလေရှိပါတယ်
။ Questo corno qua che in questo momento
ဘန်ကောက်မှာ2024ခုနှစ်တုန်းကလုပ်ခဲ့တဲ့နှစ်နှစ်တကြိမ်နိုင်ငံတကာဒုပညာပြပွဲမှာဒီအနီရောင်နွားချိုရုပ်တူကြီးကိုပြခဲ့ပါတယ်။ကျွန်တော်တို့တစ်မြို့လုံးကဆိုင်တိုင်းမှာတွေ့နိုင်တဲ့နွားချိုတွေလိုမျိုးဖန်တီးဖို့စိတ်ကူးရခဲ့တာဖြစ်ပါတယ်
။အနီရောင်ဟာမကောင်းဆိုးဝါးတွေအပါအဝင်ရန်သူကိုအောင်နိုင်ခြင်းနဲ့ကံကောင်းခြင်းအတိတ်ပဲနှစ်မျိုးရှိတယ်လို့အလဲခေတုံးကယုံကြည်ခဲ့ကြပါတယ်။ဒါကြောင့်အီတလီနိုင်ငံအနောက်တောင်ပိုင်းကနာပိုလီလိုဒေသခံတွေခေါ်ကြတဲ့ Naples မြို့သူမြို့သားတွေဟာတမအားကောင်းမှုကိုကိုစားပြုတဲ့နွားချိုကိုအနီရောင်ပုံစံလုပ်ပြီးတော့အဆောင်ပစ္စည်းအနေနဲ့လက်ဆောင်ပေးကြတဲ့အစဉ်အလာရှိလာခဲ့တာပါ။တမိုင်းဝင်ရှေးဟောင်းယဉ်ကျေးမှုလက်ရာတွေအပြည့်နဲ့ Naples မြို့ကိုတွားလဲရဲကော်နီချဲလိုအနီရောင်နွားချိုအဆောင်ပစ္စည်းတွေကိုလည်းနှစ်ပေါင်းထောင်ချီတဲကလက်ဆင့်ကမ်းလာကြတဲ့ယဉ်ကျေးမှုတစ်ခုအနေနဲ့နေရာတိုင်းမှာမြင်တွေ့ကြရမှာဖြစ်ပါတယ်ရှင်။ကျွန်မဆူမြတ်မောင်ပါ။
နေပါမျိုးကကံကောင်းခြင်းလက်ဆောင်အကြောင်းကိုမဆုမြင့်မွန်ကစီစဉ်တင်ဆက်ပေးခဲ့တဲ့ကဘာတလွားခီးသွားအစီအစဉ်မှာရှင်အခုဆက်ပြီးတော့ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတွေကိုတင်ဆက်ပေးကြပါမယ်ဗြိတိန်နိုင်ငံမှာလွန်ခဲ့တဲ့9နှစ်တုန်းကရွှေအိမ်သာခိုးယူမှုနဲ့လူတချို့တရားရုံးတင်ပြီးတော့စစ်ဆေးခံရပါတယ်ရုပ်ရှင်ထဲမှာပါတဲ့ခွေးအနုပညာရှင်တွေအတွက်အော်စကာဆုပေးပွဲတစ်ခုလန်ဒန်မှာကျင်းပသွားပါတယ်ဒီလိုမျိုးဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်တာသတင်းတိုလေးတွေကိုမဲရီတန်နာကျော်ကစူးစီးတင်ဆက်ပေးထားပါတယ်
ဗြိတိန်နိုင်ငံဘလန်နန်နန်းတော်ကရွှေအင်သာခမုတ်ခုတ်ခံရတာကိုလုံခြုံရေးကင်မရာမှာလက်ဖူးလက်ကျန်မိခဲ့တာပါဗြိတိရှ်ဝန်ကြီးချုပ်ဟောင်းဝစ်စတန်ချာချစ်ကိုမူလဆုချခဲ့တဲ့ရေတိုင်းအင်္ဂလန်နဲ့တောင်ပိုင်းမှာတည်ရှိပြီးတော့အခုခါမှာတော့ကုလသမဂ္ဂရည်ကြီးမှုအမွေဖြစ်နေထိမ့်သိမ်းဆောင်ရှောက်ထားတဲ့နန်းတော်ပြကန်းကနေခုတ်ယူသွားတာဖြစ်ပါတယ်အီတလီအနုပညာရှင်မော်ရီဇီယိုကက်တလန်ရဲ့အမေရိကလိုနာမည်ပေးထားတဲ့အနုပညာလက်ရာ18ကရက်စနေပေးရေရွှေစနေပြုတ်လောက်ထားတဲ့ရွှေခမုတ်ဖြစ်ပြီးတော့တကယ်အသုံးပြုလို့ရပါတယ်။လုံခြုံရေးကင်မရာမှာမြင်နေရတဲ့အတိုင်းအမျိုးသား9ဦးခိုးရပါကားနဲ့စင်းနဲ့ရောက်လာပြီးတော့ခိုးယူတဲ့ပုံကရုပ်ရှင်တွေကအတိုင်းပါပဲ။2019ခုနှစ်စက်တင်ဘာလ14ရက်နေ့မနေ့အာယုံမတက်ခင်မှာပိတ်ထားတဲ့ဂိဝါကနေဖောက်ဝင်လာပြီးတော့ကားနဲ့စင်းနန်းတော်ရှင်ရင်မြန်မာရက်ပြီးတော့မှန်ပတင်းကိုခွဲအထဲကိုဝင်တစ်သားတစ်ကားကိုချိုးဖျက်ပြီးတော့အနုပညာလက်ရာဖြစ်ပြထားတဲ့ရွှေအင်သာကိုဖြုတ်ယူသွားတာပါအစအဆုံးသူတို့လှုပ်သွားတာ9မိနစ်ပဲကြာပါတယ်ဒီရွှေခမုတ်ကအလေးချိန် 68 ကီလိုဂရမ်ပိတ်တာနဲ့ဆိုပိတ်တာ60ကျော်လေးပြီးတော့သူ့ကိုအမေရိကန်ဒေါ်လာ6သန်းနဲ့အမခံထားတာဖြစ်ပါတယ်2019ခုနှစ်ကဖြစ်ခဲ့တဲ့အမှုဖြစ်ပြီးတော့ရွှေအင်သာခိုးယူမှုနဲ့ဒီလူ3ယောက်ကိုအခု2025 February 24ရက်နေ့မှာတရားရုံးတင်စစ်ဆေးခဲ့ပါတယ်တကိုရီစီကနေအဲ့ဒီအိမ်သာထိုင်ကုန်တော့ပြန်မရတော့ဘဲနဲ့ရွှေတွေကိုခွဲပြီးတော့ရောင်းလိုက်ပုံရတယ်လို့အမှုလိုက်ရှင်းနေကပြောပါတယ်အိမ်ဝေးတိရစ္ဆာန်အယောင်ဆိုင်ကိုလုံခြုံရေးကင်မရာကမြင်ရတဲ့မြင်ကွင်းဖြစ်ပါတယ်အမေရိကန်ပြည်အောင်စုအလဲပိုင်းကကော်လိုရာဒိုပြည်နယ် အရပ်ဘိုးကောင်တီကအိမ်ဝေးတရိတ်ဆန်အယောင်ဆိုင်ကိုအမျိုးသားတဦးတသက်စီအယောင်ဆောင်ရောက်လာကြပါရဲ့ဝန်ထမ်းတွေနဲ့ဈေးဝယ်တွေဆိုင်ရာကိစ္စအသီးသီးလုပ်နေကြတော့အမျိုးသားတဦးရုတ်တရက်လဲကျသွားတာပါဆိုင်ထဲကခွေးလေးတွေလည်းဝိုင်းဟောင်ကြပြီးလူတွေအားလုံးလည်းလဲကျတဲ့သူစီအာယုံဆိုင်နေတာတွေ့ရပါရဲ့ဒီလိုမျိုးတဦးကဝယ်ယူပြန်ကြအောင်ဆောင်ပြီးတော့လူတွေအာယုံများအောင်လုပ်ထားချိန်မှာနောက်အမျိုးသားတဦးကခွေးလေးနှကောင်ကိုခွေးချန်တွေကနှိုက်ပြေးပါရဲ့ဆိုင်ဝင်ထဲတည်တည်ချင်းလိုက်ဖမ်းပေမဲ့လေခွေးလေးနှကောင်ပြုတ်ကြတာပြန်ကောက်ပြီးတော့ထွက်ပြေးလွတ်မြောက်သွားပါရဲ့တကောင်ကိုဒေါ်လာ4000ကျော်ဈေးရှိတဲ့ခွေးလေးတွေဖြစ်ပြီးတော့ရဲကတရေကန်ကိုလိုက်ရှာနေပါရဲ့လဲကျနေမကောင်းအောင်ဆောင်တဲ့သူကတော့ရဲကဖမ်းမိထားလိုက်တာပါနောက်ပိုင်းမှာတော့ခိုးသွားတဲ့ခွေးလေးနှကောင်တွေကတကောင်လမ်းမင်းမှာဒေါ်လာ1500နဲ့ရောင်းလို့ဝယ်လာတဲ့အမျိုးသမီးကရဲချောင်ကြောင်ကိုတွေ့ပြီးတော့ခွေးလေးတကောင်ကိုလာပြတ်ပြတ်အပ်သွားပါရဲ့ခွေးနုပညာရှင်အော်စကာဆုပေးပွဲဖြစ်ပါလေဟောလိဝုဒ်ကအော်စကာဆုနဲ့ညီမျှတဲ့ခွေးတွေအတွက်ဖီဒိုဆုပေးပွဲကိုဖေဖော်ဝါရီ23ရက်နေ့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာကျင်းပတော့ကမ္ဘာကျော်ရုပ်ရှင်ကားတွေကခွေးသရုပ်ဆောင်တွေတွေ့ရပါတယ်ဒီဆုပေးပွဲမှာ Deadpool and Wolverine ရုပ်ရှင်ကားတွေကခွေးသရုပ်ဆောင်ကကမ္ဘာထိပ်တန်းဆုစုခုသွားတာပါသူကနာမည်ကျော်ဟောလိဝုဒ်ထိပ်တန်းသရုပ်ဆောင်တွေဖြစ်တဲ့ Ryan Reynolds နဲ့Hugh Jackman နဲ့အတူတူတရုတ်ဆောင်ခဲ့တာဖြစ်ပါတယ်။သူကအင်္ဂလန်မြောက်ပိုင်း Yorkshire နေမှာနေတာဖြစ်ပြီးတော့ Park Khoi Blue မျိုးစားနဲ့တရုတ်ပြည်က Chinese Crested ခွေးမျိုးလိုမျိုးဆက်ထားတာပါ။ Peggy လို့နာမည်ပေးထားတဲ့ဒီခွေးလေးကအရင်ကတော့ Britain ရုပ်အစိုးဆုံးခွေးပြိုင်ပွဲမှာဆုရထားမှုပါပဲ။ရုပ်ရှင်ထဲမှာသူကတရုတ်ဆောင်တော်တဲ့အပြင်ကိုထွက်ချနေတဲ့သူ့ရဲ့ရှာကပြည်သက်တွေကိုအထူးဆွဲဆောင်တဲ့အချက်ဖြစ်ပါတယ်။လူတိုင်းက Peggy ကိုသိသဘောကျကြပြီးတော့ရုပ်ရှင်လောကမှာသူကအမှုပညာကျယ်တဝန်းရဲ့အရေးသွေးရှိတယ်လို့ဖီဒိုဆုစီစဉ်သူတိုဘီရိုးစ်ကပြောပါရယ်။သူရဲ့နောက်ကနောက်တစ်ကောင်ကတော့ Bridget Jones နောက်ဆုံးရုပ်ရှင်ရဲ့ရေကူးကန်ပါတီပွဲမှာပါတဲ့ခွေးလေးပဲဖြစ်ပြီးတော့ Rongom Rover ဆုကိုရရှိသွားပါရယ်။နမဲလာမိသွားတဲ့ငါးလေးတွေနောက်ဆုံးမြင်ရတဲ့မြင်ကွင်းဖြစ်နိုင်ပါတယ်နော်။ဟုတ်ပါရဲ့။နမဲတစ်ကောင်ရဲ့ပါဇက်ထဲရောက်သွားတဲ့ကင်မရာမှန်ဘလူးကနေမြင်ကွင်းဖြစ်ပါတယ်။ဘာဟားစ်မာချွန်းဖရီပေါ့ကန်ဂျီနာမှာရေသွားငုတ်တဲ့အန်ဒရီယာရာမော့စ်နက်စီမန်တိုဆိုတဲ့အမျိုးသမီးနမဲတွေကိုအစာကျွေးတော့လောဘတက်တဲ့နမဲတစ်ကောင်ကကင်မရာကိုပါအစာထင်ပြီးတော့ဟတ်လိုက်တာဖြစ်ပါတယ်။နမဲကကင်မရာကိုသူ့ပါဇက်ထဲရောက်အောင်ဟတ်လိုက်တော့ကင်မရာမြင်ကွင်းကပါဇက်ထဲမှာမှောင်သွားပြီးတဲ့နောက်ငမဲပါဇက်ထဲကရှူတော့ကနေပြီးအပြင်ကိုရိုက်ကူးထားတဲ့မြင်ကွင်းအဖြစ်နဲ့ငမဲရဲ့သွားရီရေကူးသွားတဲ့လင်းကားပေအကွာနဲ့ငမဲတွေကိုအစာကျွေးနေတဲ့ရင်းကိုသမားတွေကတွေ့ရပါတယ်။အဲဒီနောက်မှာတော့ငမဲကကင်မရာကိုမျိုးချဖို့ကြိုးစားတာတွေ့ရပြီးတော့သူ့ရဲ့ခန္ဓာကိုယ်အတွင်းပိုင်းကိုထူးခြားတဲ့တောင်းကနေရိုက်မိသွားတာပါ။ငမဲဘဟက်ရဲ့အတွင်းပိုင်းကိုလည်းမြင်ရပါတယ်။အဲဒီနောက်ကင်မရာကိုငမဲပါဇက်ထဲကနေဆွဲထုတ်လိုက်တာတွေ့ရပါတယ်။ဒါမှလည်းကင်မရာဆွဲထုတ်ဖို့အချိန်ချင်းကြိုးစားပုံရပြီးတော့ငမန်းကသူ့ရဲ့ပါဇက်ကိုဖိတွန်းလိုက်ပြန်ဟလိုက်လုပ်နေတာမြင်ရပါတယ်။ဗီဒီယိုရဲ့နောက်ဆုံးပိုင်းမှာတော့ငမန်းကကင်မရာကနေရေကူးထွက်သွားတဲ့အခါမှာကင်မရာကပင်လယ်ထဲမှာလွင့်နေတာ။နောက်ပြီးတော့အဲ့ရေကုန်သမားတယောက်အဲ့ကင်မရာကိုအမြန်ပြန်ယူဖို့သွားတာတွေရပါတယ်။ငမန်းကဒုတိယအချိန်ပြန်မလာခင်မှာရေကုန်သမားကကင်မရာကိုအချိန်မီဆွဲယူနိုင်ခဲ့ပါရှင့်။
မရေတနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေပါရှင်ဒီကနေ့ညရဲ့အပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေဆုံးသက်တော်မှာမို့လို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလှိုင်ကတလှည့်ပြောပြပေးပါမယ်ရှင
်ယူကရိန်းကိုပေးနေတဲ့အမေရိကန်အကူအညီတွေဆန့်ကန်ထားဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားကြောင်းအင်ဗျူတော်ကမလ3ရက်မနေ့တနေ့လာနေနောက်ပိုင်းကကြီးညာပါတယ်တမရကငင်းချမ်းရေးအပေါ်အာယုံဆိုင်ဆောင်ရွက်နေတာရှင်းပါတယ်ကျွန်တော်တို့လက်တွဲဘက်တွေအနေနဲ့လည်းဒီဂျီမန်းချက်နဲ့ပတ်သက်ပြီးထပ်တူရပ်တည်ဖို့လိုအပ်ပါတယ်လို့လည်း Trump အစိုးရအစိုးရအရာရှိတူက VOA ကို email နဲ့ပြောကြားခဲ့ပါတယ်ခင်ဗျာအမေရိကန်ရဲ့အကြီးဆုံးကုန်သွယ်ပဲလည်းဖြစ်အိန္ဒိယနိုင်ငံလည်းဖြစ်တဲ့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေအပေါ်ဒီကနေ့မတ်လ4ရက်နေ့ကစလို့အမေရိကန်ကအတွင်းကုန်အခွန် 25,000 ခန့်လုံးတိုးမြင့်ကောက်ခံတော့မှာဖြစ်ပါတယ်။ဒါဟာသမ္မတထရမ့်တောင်းဆိုထားတဲ့အတိုင်းအမေရိကန်နိုင်ငံတဲ့နေဆက်ဖြတ်ကျော်လူတွေတရားမဝင်ရောက်မှုနဲ့မွေးရဆေးဝါတင်သွင်းမှုတွေကိုအဲ့ဒီနိုင်ငံကဆောင်ရွက်နေတဲ့ကြားကပဲအခုလိုအခွန်တိုးကောက်မဲ့အစီအစဉ်ကိုမူလကရည်ရွယ်ထားတဲ့အတိုင်းလှုပ်ဆောင်နေတာဖြစ်ပါတယ်ခင်ဗျာ။ အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့မတ်လ4ရက်အင်္ဂါနေ့ညမှာကွန်ဂရက်စ်လွှတ်တော်မှာမင်းငွန်းပြောကြားဖို့ရှိပါတယ်။ဒီမင်းငွန်းထဲမှာအမေရိကန်စီးပွားရေးနဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေအကြောင်းပြောကြားမယ်လို့ခန့်မှန်းရပါတယ်။အစိုးရဝန်ထမ်းအင်အားလျှော့ချတာယူကရိန်းသမ္မတဗလိုဒီမီဇလင်စကီနဲ့စကားအခြေတင်ဖြစ်တာနဲ့ပတ်သက်ပြီးတော့လဲကာကွယ်ပြောဆိုနိုင်မယ့်အခွင့်အလန်းရမှာဖြစ်တယ်လို့ကုံတွဲကုံတုတ်ောက်တဲ့ကိစ္စလည်းပါဝင်နိုင်ပါတယ်ခင်ဗျာ။
အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းညုတ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်မှုကတော့အလိမ္မာနဲ့ကိုစောမို့ကျော်ဖြစ်ပါရဲ့ရှင်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twist နဲ့ El Santos ဖြစ်ပါရဲ့ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါရဲ့ VOA ကိုအခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည9နာရီကနေ10နာရီမှလည်းလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရဲ့ရှင် VOA ရဲ့သောရရှင်များနဲ့တကွအမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်
This program has come